Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တန်ရ2022ခုနှစ်ဇူလိုင်လ10ရက်တောက်ချာနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ် Line 24 40 51နဲ့ Line လာမီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ပူးတွဲထုတ်လွှင့်ပေးနေပါပြီကျွန်တော်ကခင်မောင်စိုးမြင့်ပါဒီကနေ့တောက်ကြမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
။မင်္ဂလာမနက်ခင်းမှာတော်ရရှင်များရှင်ကျမသင်္ကီထိုက်ပါ။ဒီမနက်ခင်းထိတ်တန့်ရောက်သတင်းတွေကိုတင်ပြပေးပါမယ်။ဗြိတိန်ဝန်ကြီးချုပ် Boris Johnson ကအာဏာရပါတီခေါင်းဆောင်အဖြစ်ကနေနှုတ်ထွက်လိုက်ပေမဲ့ပါတီခေါင်းဆောင်တဲ့ရွေးကောက်တင်မြှောက်ပြီးတဲ့အချိန်ထိဝန်ကြီးချုပ်ဖြစ်ဆက်လက်တာဝန်ယူမယ်လို့ပြောဆိုထားပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဝန်ယီရဲ့မြန်မာခီးစဉ်ချောင်းအာဆီယံရဲ့မြန်မာအရေးချိုးဖောက်မှုတွေကိုထိခိုက်မှာကိုစိုးရိမ်နေကြတယ်လို့ South China Morning Post ကဖော်ပြပါတယ်။ဒီသတင်းနေနဲ့အတူထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်
။ဟုတ်ကဲ့ပါခင်ဗျာ။အဲဒီနောက်သတင်းပေးပို့ချက်တွေသတင်းဆောင်ပါတွေကိုလည်းဇက်တိုက်ထုတ်လွှင့်ပေးပါမယ်။အဲဒီအထက်ကကြားရမှာတကူကတော့
ဆိုင်ဝတ်ပြတာဒီမျိုးဆိုရင်တော့ဒါပလဲမျိုးနယ်မှာတော့နည်းရရှိသွားရဲ့ခင်ဗျာ။ညာရောနေရောဖြစ်နေပေါ့နော်။ခုလည်းဆက်လက်ပြီးတော့ဖြစ်နေတော့ဗျာ။
စကိုင်းတိုင်းအတွင်းမှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေး PDF တွေတိုက်ပွဲပြင်းထန်နေတဲ့အကြောင်းသတင်းပေးပို့ချက်မှာအပြည့်စုံကြားရမှာပါ။အဲဒီနောက်ဗြိတိန်နိုင်ငံကနိုင်ငံရေးအပြောင်းလဲနဲ့ယူကရိန်းစစ်ပွဲအပေါ်တက်ရောက်မှုဩစတြေးလျနိုင်ငံမှာရည်ကြီးနေတဲ့အကြောင်းအဲဒီဩစတြေးလျမှာပဲပြားမွေးမြူရေးလုပ်ငန်းအကြောင်းစတဲ့သတင်းဆောင်ပါတွေကိုလည်းနားဆင်ကြည့်ရှုကြရမှာဖြစ်ပါတယ်။အပတ်စဉ်ကဏ္ဍတွေအနေနဲ့ကတော့မြမအရေးသုံးသပ်ချက်ကျမရင်းနဲ့တိုင်းရင်သတင်းလွှာအစီအစဉ်တွေစာရာတွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်။အဲဒီနောက်ဒီကနေ့နောက်ဆုံးရထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တည်ကြီးထိုင်းနဲ့ကျွန်တော်ပူရဲပြောပြမှာဖြစ်ပါတယ်ခင်ဗျာ
။ Britain Conservative အစိုးရအဖွဲ့ရင်းအကြီးအကျယ်အရင်းနှီးမှုနဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ် Boris Johnson ကပါတီခေါင်းဆောင်အဖြစ်ကနေနှုတ်ထွက်မဲ့အကြောင်းကြားသာပရင်းနေမှာကြေညာလိုက်ပြီးပါတီခေါင်းဆောင်တဲ့မရွေးခောက်ရသေးချင်းချီဝင်ကြီးချုပ်အဖြစ်ဆက်လက်တာဝန်ယူမဲ့အကြောင်းပြောဆိုထားပါတယ
် It is clearly now the will of the Parliamentary Conservative Party that there should be
သူရဲ့ Conservative Party မှာခေါင်းဆောင်တဲ့ရရှိရေးသဘောဆန္ဒရှင်းရှင်းလင်းလင်းရှိနေကြောင်းဝင်ကြီးချုပ်ဂျွန်ဆင်ကပြောခဲ့တာပါဝေဖန်သူတွေကတော့ဝန်ကြီးချုပ်အမြန်ဆုံးနှုတ်ထွက်တင်တယ်လို့ပြောနေကြပေမဲ့လည်းနိုင်ငံခေါင်းဆောင်အဖြစ်ဆက်လက်ရှိနေမယ့်အကြောင်းဝန်ကြီးချုပ်ကပြောပါတယ်ဝန်ကြီးချုပ်ဂျွန်ဆင်နှုတ်ထွက်ရေးတောင်းဆိုမှုတွေအတွင်အစိုးရအဖွဲ့တွင်းကဝန်ကြီးတွေအပါအဝင်အစိုးရတာဝန်ရှိသူ50လောက်ရာထူးကနှုတ်ထွက်ကြပြီးနောက်မှာအခုကြေညာချက်ထွက်ပေါ်လာတာဖြစ်ပါတယ်။ဝန်ကြီးချုပ်ဂျွန်ဆင်ဘဲအချိန်မှာရာထူးကနှုတ်ထွက်မလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။သူနှုတ်ထွက်တာကြောင့် Conservative Party တွင်မှခေါင်းဆောင်တဲ့ရွေးချယ်ရေးအတွက်ပါတီတွင်ရွေးကောက်ပွဲတဲ့တရက်ကိုကျင့်ပါရမှာဖြစ်ပြီးပါတီခေါင်းဆောင်တဲ့ကဝန်ကြီးချုပ်တဲ့ဖြစ်လာမှာပါ။ပါတီဝင်အတော်များများကခေါင်းဆောင်တဲ့နေရာကိုမှန်းထားကြတာနဲ့အတူပဲဒီလုပ်ငန်းစဉ်ကလည်းသတင်းပတ်နဲ့ချီကြားမြင့်နိုင်ပါတယ်ရှင်။
ရုရှားကိုအတူတဲ့အနေနဲ့ပင်လယ်နယ်ထဲက Snake Island မွေကျွန်းပေါ်မှာယူကရိန်းကကြားသာပရင်းနေမှာနိုင်ငံတော်အလံကိုလွတ်နေခဲ့ပြီးမဲ့ရုရှားတပ်တွေကချက်ချင်းတုံ့ပြန်တိုက်ခိုက်ခဲ့တာကြောင့်ယူကရိန်းစကမ်းမှာထိခိုက်ပျက်စီးမှုတွေရှိပါတယ်။ရုရှားသမ္မတဗလာဒီမာပူတင်ယူကရိန်းကိုကျူးကျော်ခဲ့တဲ့6လကျော်အတွင်းယူကရိန်းနိုင်ငံရဲ့ပင်လယ်နယ်စိတ်ကမ်း Odessa ရဲ့တောင်ဘက်86မိုင်အကွာအဝေးကမွေကျွန်းငယ်လေးကိုထိန်းချုပ်လိုက်ကြောင်းနှစ်ဖက်စလုံးကပြောဆိုခဲ့ပါတယ်။စစ်ပွဲစတင်ချိန်လောက်ကစရုရှားတပ်တွေသိမ်းပိုက်ခဲ့တဲ့အဲ့ဒီကျွန်းကိုတော့ပြီးခဲ့တဲ့သတင်းပတ်အတွင်းကယူကရိန်းတပ်ဖွဲ့တွေကပြန်လည်သိမ်းယူခဲ့ပါတယ်။ဒါပေမဲ့လည်းအဲ့ဒီကျွန်းကနေစိတ်စေတနာကောင်းတဲ့သူတို့တပ်ဖွဲ့တွေရုတ်သိမ်းပေးတာလို့ရုရှားကပြောဆိုပါတယ်။ကြာသာပတင်းတွေကတော့ပျို့ပြက်နေတဲ့အဆောက်အုံကွက်လက်အနီးမှာယူကရိန်းတပ်ဖွဲ့ကနိုင်ငံတော်အလံကိုစိုက်ထူခဲ့ပါတယ်။ဒီလိုယူကရိန်းအလံစိုက်ထူနိုင်တဲ့အောင်မြင်မှုမျိုးတွေဟာမကြာခင်လတွေမှာနိုင်ငံတဝန်ထက်ခါထက်ခါဖြစ်လာလိမ့်မယ်လို့လဲယူကရိန်းသမ္မတရုံးအကြီးအကဲအန်ဒရီယာရာမတ်ကပြောဆိုပါတယ်။ဒါပေမဲ့လဲအော်ဒက်ဆာဒေသအုပ်ချုပ်ရေးပြောရေးဆိုခွင့်ရှိသူကွာဟေးဘရက်ချော့ကတော့ရုရှားရဲ့လက်နက်ကြီးတွေကမွေကျွန်းကိုပစ်ခတ်မှုကြောင့်အဲ့ဒီမှာရှိတဲ့သင်္ဘောကျင်းပျက်စီးသွားတယ်လို့ပြောဆိုပါတယ်။ဒီတော့အတွင်းယူကရိန်းအရှေ့ပိုင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေချိန်မှာရုရှားသမ္မတပူတင်ကအနောက်အုပ်စုနိုင်ငံတွေဟာစစ်ပွဲကိုပုံမကြရှိအောင်ယူကရိန်းနိုင်ငံကိုလက်နက်တွေဇက်တိုက်ပေးပို့နေတယ်လို့စွပ်စွဲလိုက်ပါတယ်။ ဒါအပြင်ယူကရိန်းကိုတိုက်ခိုက်ရမှာပြင်းပြင်းထန်ထန်ဘာတစ်ခုမှမစတင်ရသေးဘူးဆိုတာကိုအားလုံးသိထားသင့်တယ်လို့ရုရှားပါလီမန်မှာသူကပြောပါတယ်ရုရှားအနေနဲ့တွဲဆုံဆွေးနွေးဖို့အစဉ်အသင့်ရှိကြောင်းကြေညာခဲ့ပြီးအဲ့ဒါကိုငင်းဆန်ကြသူတွေဟာကြားလေကျွန်တော်တို့နဲ့သဘောတူညီမှုရရှိဖို့ခက်ခဲလေလို့သူကပြောပါတယ်အနောက်နိုင်ငံတွေရဲ့ပိတ်ဆို့တိုက်ခတ်မှုတွေဟာလည်းထိရောက်မှုမရှိဘူးလို့ရုရှားသမ္မတကပြောဆိုခဲ့ပါတယ်ခင်ဗျာ
ရုရှားနိုင်ငံမှာပြီးခဲ့တဲ့ဖေဖော်ဝါရီလကတည်းကဖမ်းဆီးခံထားတဲ့အမေရိကန်ဘတ်စကတ်ဘောကစားသမားကစေးကြောက်စီလက်ဝယ်ထားရှိမှုနဲ့အပြစ်ရှိကြောင်းရုရှားတရားခွင်မှာကြာတာပြင်းနေကဝန်ခံလိုက်ပါတယ်အပြစ်ရှိကြောင်းဝန်ခံပါတယ်ဒါပေမဲ့လည်းဥပဒေချိုးဖောက်ဖို့ဆန္ဒမရှိခဲ့ပါဘူးမရည်ရွယ်ခဲ့ပါဘူးလို့အသက်32နှစ်အရွယ်အမေရိကန်ဘတ်စကတ်ဘောကစားသမားဘရစ်တနီဂရင်နာကအင်္ဂလိပ်လိုပြောခဲ့တာကိုတရားရုံးအတွက်ရုရှားဘာသာပြန်ဆိုခဲ့ပါတယ်နောက်ပိုင်းမှာဖြောင့်ချက်ပေးလူချောင်းပြင်ဆင်ချင်းလူချောင်းလဲသူမကထပ်လောင်းပြောပါတယ်ရုရှားမှာပါပွဲစဉ်တွေကစားခဲ့တဲ့အမေရိကန်အမျိုးသမီးဘတ်စကတ်ဘောကစားသမားအကျော်မော်ဂရီနာဟာထောင်ဒဏ်10နှစ်ထိကြာခံရနိုင်ပါတယ်သူမကိုတော့ဇူလိုင်လ14ရက်နေ့မှာထပ်ပြီးတော့ရုံးထုတ်မှာပါဖေဖော်ဝါရီလမှာသူမအမှုကိုစတင်ကြားနာခဲ့တာဖြစ်ပြီးဇူလိုင်လ9ရက်နေ့ကြာသာပြင်းနေ့မှာပြန်ဆတာဖြစ်ပါတယ်ရုရှားမှာတစကံအဖြစ်ထိမ့်သိမ့်ခံထားတဲ့ဒါမှမဟုတ်လဲဖမ်းခံထားရတဲ့သူမနဲ့တခြားသောအမေရိကန်အလုံးအတွဲအမေရိကန်သမ္မတဂျိုးဘိုက်တင်ဘက်ကတတ်နိုင်သမျှအလုံးဆောင်ရွက်ပေးဖို့တိုက်တွန်းထားတဲ့စာတစောင်ကိုလည်းဂရီနာကတနင်္လာနေ့တုန်းကပေးပို့ပါတယ်သမ္မတဘိုက်တင်အဲ့ဒီစာကိုဖတ်ရှုပြီးကြောင်းအမေရိကန်သမ္မတအင်ဂျူရောပြောခွင့်ရကအင်ကာနေမှာပြောပါတယ်သူမရဲ့ကိုယ်စားလှယ်တွေကလည်းစာပါအကြောင်းအရာတချို့ကိုတနင်္လာနေ့မှာမျှဝေပါတယ်ရုရှားတာဝန်ရှိသူတွေကတော့သူမရဲ့အမှုကိစ္စမှာတင်းတင်းမာမာရှိနေစေဖြစ်ပါတယ်ရှင်
အရေးအမေရိကန်သမ္မတဒေါ်နယ်ထရန့်လက်ထက်2018ခုနှစ်တုန်းကတရုတ်နိုင်ငံနဲ့ကုန်သွယ်ရေးစစ်ပွဲအစပိုင်းမှာတရုတ်နိုင်ငံအပေါ်ကောက်ခံခဲ့တဲ့အခွန်စည်းကြမ်းမှုတချို့ကိုလက်ရှိအမေရိကန်သမ္မတဂျိုးဘိုင်ဒန်ကပြန်လည်ရုပ်သိမ်းဖို့အစောဆုံးဒီတစ်ပတ်ထဲမှာကြေညာကောင်းကြေညာနိုင်ပါတယ်အမေရိကန်စားသုံးသူတွေကြုံတွေ့နေရတဲ့ကုန်စည်နှုန်းကြီးမြင့်မှုရောကြရေးဆောင်ရွက်နေတယ်လို့အစိုးရကပြောကောင်းပြောဆိုပေမဲ့တကယ်လက်တွေ့မှာတော့ကြီးကြီးမားမားအကျိုးသက်ရောက်မှုရှိမှာတော့မဟုတ်ပါဘူးအမေရိကန်လွတ်လပ်ရေးနှစ်ပြီးခဲ့တဲ့သတင်းပတ်ကုံအားလိုက်ရကာလမှာအဲ့ဒီကိစ္စနဲ့ပတ်သက်ပြီးအစိုးရအဖွဲ့အတွင်းအခြေတင်ဆွေးနွေးနေကြဆဲဖြစ်တဲ့အကြောင်း Wall Street Journal နဲ့ Bloomberg Media တို့ကဖော်ပြကြပါတယ်ဖြစ်နိုင်ခြေရှိတာကတော့နိုင်ငံတော်လုံခြုံရေးနဲ့မသက်ဆိုင်တဲ့တချို့ပစ္စည်းတွေအပေါ်အခွန်စည်းကြမှုကိုချက်ချင်းရုပ်သိမ်းပေးမယ်လို့ခန့်မှန်းနေကြပါတယ်နောက်ပိုင်းမှာလည်းစီးပွားရေးလုပ်ငန်းတွေကအခွန်ကင်းလွတ်ခွင့်ပေးဖို့လျှောက်ထားချက်တွေအပေါ်မူတည်ပြီးရှော့ပေါ်ပေးမယ်လို့လည်းခန့်မှန်းရပါတယ်အစိုးရအနေနဲ့ခန့်မှန်းချေဒေါ်လာ10ဘီလီယံလောက်တန်ဖိုးရှိတဲ့အကောက်ခွန်တွေကိုချက်ချင်းရုပ်သိမ်းဖို့စဉ်းစားနေတယ်လို့ Political Journal မှာလည်းဖော်ပြခဲ့ပါတယ်။ဒီသတင်းသာမှန်ကန်ခဲ့ရင်သမ္မတဒေါ်နယ်ထရန့်လက်ထက်တုန်းကတရုတ်အပေါ်အခွန်စည်းကြက်ထားတဲ့ဒေါ်လာ380ဘီလီယံတက်စာရင်မပြောပါတော့အောင်နှဲပါနေပါသေးတယ်ခင်ဗျာ။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 1233ညလိုင်းဒိုမီတာ40 kHz 8413ညလိုင်းဒိုမီတာ51 kHz 5809နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီဝေးမြန်မာပိုင်းအစီအစဉ်ရဲ့တောက်ချန်နေမနေ့ခင်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီရဲ့မြန်မာနိုင်ငံခီးစဉ်ကြောင့်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မြန်မာရေးကြိုးပမ်းမှုတွေကိုထိခိုက်မှာစိုးရိမ်နေကြောင်း South China Morning Post ကဖော်ပြပါတယ်မြန်မာအကြက်အတဲပြဿနာကိုဖြေရှင်းတာမှာစစ်ကောင်စီရဲ့အစီအစဉ်ကိုထောက်ခံရေးနဲ့ပုံမှန်ပြန်ဆက်ဆံဖို့အာဆီယံကိုဖိအားပေးတာတွေရှိတယ်လို့လည်းအကဲကတ်တွေရဲ့ပြောကြားချက်ကိုကိုကဖော်ပြထားတာပါမဲခေါင်ဒေတာတွေနိုင်ငံများရဲ့နိုင်ငံခြားရေးဝန်ကြီးများအစီအဝေးကိုမြန်မာနိုင်ငံမှာပြီးခဲ့တဲ့ရက်ပိုင်းကတရုတ်ကပူရဲဥဆောင်ချင်းပါရာမှာတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီတက်ရောက်ခဲ့တာပါပုဂံမှာချင်းပါတဲ့မဲခေါင်လန်ချန်းပူပေါင်းဆောင်ရွက်ရေးအစီအဝေးကိုတရုတ်နိုင်ငံမှာချင်းပါမယ်ဆိုရင်ဖြစ်နိုင်ပေမဲ့မြန်မာနိုင်ငံမှာချင်းပါခဲ့တဲ့အချက်ကိုလည်းအမေရိကန်ငြိမ်းချမ်းရေးအင်စတီကျူကမြန်မာဆိုင်ရာညွှန်ကြားရေးမှူးဂျေးဆင်ထာဝါကထောက်ပြပါတယ် အစည်းအဝေးကိုတရုတ်နိုင်ငံခြားရေးဝန်ကြီးအပါအဝင်ဒေသရင်းနိုင်ငံတွေကနိုင်ငံခြားရေးဝန်ကြီးတွေတက်ရောက်တာဟာမြန်မာနိုင်ငံရဲ့အချုပ်အခြာအာဏာနဲ့အစိုးရကိုအသိအမှတ်ပြုတာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကအစည်းအဝေးမတိုင်ခင်မှာပြောပါတယ်ဒါပေမဲ့လည်းဆီယနာသိမ့်ပြီးနောက်ပိုင်းပထမဆုံးအချိန်အဖြစ်မြန်မာနိုင်ငံကိုပြီးခဲ့တဲ့စနေနေ့ကရောက်ရှိခဲ့တဲ့တရုတ်နိုင်ငံခြားရေးဝန်ကြီးဟာမြန်မာစစ်ကောင်ဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့လူသိရှင်ကြားတွေ့ဆုံမှုတော့မရှိပါဘူးရှင
်မြန်မာနိုင်ငံဘက်မှာအိန္ဒိယနိုင်ငံသားနှစ်ဦးတပ်ဖြတ်ခံခဲ့ရတာနဲ့ပတ်သက်ပြီးမကြေမနက်ဖြစ်ကစူပူစန္ဒပြမှုတွေဖြစ်ပေါ်နေတဲ့မဏိပူပြည်နယ်ပိုရေးမြို့ကိုအရေးပေါ်အမိန့်ထုတ်ပြန်ထားပါတယ်ပြည်ကလေးရက်ကအိန္ဒိယနိုင်ငံမိုရေးမြို့မှာဒေသခံတွေဆန္ဒပြခဲ့ကြတယ်လို့မြန်မာနိုင်ငံဘက်နေဆက်ချန်စူးရုပ်အနီးကနန်းပါလုံကျေးရွာဘက်ကရဲကင်းတစ်ခုကိုလည်းမီးရှို့ခဲ့ပါတယ်။အဲဒီလိုအခြေအနေတွေကြောင့်မြန်မာနိုင်ငံဘက်ကနေမိုရေးမြို့ကိုနေ့စဉ်ဈေးရောင်းဈေးဝယ်တွေမလာကြတော့ဘူးလို့မိုရေးဒေသခံကူကီးအမျိုးသမီးတူကပြောပါတယ်
။မြန်မာပြည်ကလူတွေတယောက်မှဈေးရောင်းဈေးဝယ်လာတဲ့လူတယောက်မှမလာလို့မရဘူးပေါ့။အဲ့ဒါမနေကြရတယ်ဟုတ်။တယောက်မှသူတို့ဝင်ဆင့်မပေးဘူး။ဟိုဒီနေဆက်ဖက်မှာလဲအာမေတွေပေါ့နော်အာမေတွေရှိတယ်ပထမတော့အဲ့လိုမျိုးသွားတာလာတာတော့မရဘူးပေါ့
မဏိပူပြည်နယ်ဝန်ကြီးချုပ်အန်ဗီရန်စင်ကတော့နှစ်နိုင်ငံအာဏာပိုင်တွေအချင်းချင်းချိတ်ဆက်တောင်းဆိုတာတွေရှိနေကြောင်းသတင်းမီဒီယာတွေကိုပြောပါတယ်မြန်မာစစ်ကောင်စီရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့အိန္ဒိယနိုင်ငံသားနှစ်ဦးကိုတပ်ဖြတ်ခံရမှုဟာစုံစမ်းစစ်ဆေးပြီးဒါဟာအကြမ်းဖက်လက်နက်ကိုင်အဖွဲ့တစ်ခုကလုပ်တာဖြစ်တယ်လို့အပြစ်တင်ပါတယ်တမူးမျိုးမှာအသက်ခံရတဲ့အိန္ဒိယနိုင်ငံသားနှစ်ဦးကတော့တမီးလူမျိုးပီမိုဟန်28နှစ်နဲ့အမ်အယာနာ35နှစ်တို့ဖြစ်ပြီးသူတို့ကိုဖြူစော်ရီအဖွဲ့ကတပ်ဖြတ်ထားတာလို့ဒေတာတွင်သတင်းမီဒီယာတွေကရေးသားဖော်ပြကြပါတယ်ခင်ဗျာ
အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနကအမျိုးသားနှစ်ဦးဟာအမေရိကန်ပြည်ထောင်စုတွင်းမှာတရုတ်အစိုးရနဲ့သဘောထားကွဲသူတွေကိုထောက်လှမ်းနှိပ်ကွပ်ရေးတရုတ်အစိုးရကိုစားဆောင်ရွက်နေတဲ့နိုင်ငံဖြတ်ကျော်ဖိနှိပ်ရေးဂျန်စီသူတွေလို့ပြည်ထောင်စုဥပဒေထိန်းသိမ်းရေးတာဝန်ရှိသူတွေကပြောဆိုလိုက်ပြီးသူတို့နှစ်ဦးကိုအစိုးရရှင်းနေတွေကတရားစွဲလိုက်ပါတယ်အမေရိကန်အမိမြေလုံခြုံရေးဝန်ကြီးဌာနရဲ့ပြည်နယ်တန်ပေးရေးဆိုင်ရာတာဝန်ရှိသူအဖြစ်မင်းနီဆိုတာမှာ15နှစ်ကြာတာဝန်ထမ်းခဲ့တဲ့ခရစ်မီလာနဲ့အငိမ့်စားဝန်ထမ်းလက်ရှိမှာတော့ကယ်လီဖိုးနီးယားမှာအလွတ်ဆုံးထောက်အဖြစ်လုပ်နေတဲ့ဒဲရစ်ထေလာတို့ကိုတရားစွဲတာဖြစ်ကြောင်းအမေရိကန်တရားရေးဌာနကကြာသပတေးနေ့မှာပြောပါတယ်သူတို့ကိုဒီအမျိုးသားနှုတ်နဲ့တခြားသူ၃ဦးတို့ဟာတရုတ်ထောက်လှမ်းရေးတဲ့အဖြစ်ဆွဆွဲခံထားတဲ့အတိုင်းဆောင်ရွက်ခဲ့ကြတာမှပြစ်မှုတွေကျူးလွန်ခဲ့တယ်ဆိုတဲ့တရားစွဲဆိုချက်ကိုခုံတမာတိအဖွဲ့တစ်ခုကဗုဒ္ဓဟူးနေ့မှာဆုံးဖြတ်ခဲ့ကြတာဖြစ်ကြောင်းလဲတရားရေးဌာနကြေညာချက်မှာဖော်ပြထားပါတယ်ရှင်
။ယူကရိန်းစစ်ပွဲပထမ၃လအတွင်းမှာတကဘာလုံးမှာလောင်စာနဲ့အစားအစာဈေးနှုန်းတွေမြင့်တက်ခဲ့ပြီးငွေကြေးဖောင်းပွားမှုတွေစံချိန်တင်ဖြစ်လာကလူသန်းပေါင်း81တန်းလောက်ကိုဆင်းရဲတွင်းကိုတွန်းပို့ခဲ့ကြောင်းကုလသမဂ္ဂလေးလာမှုတရက်ကကြာတာပရိနေကဖော်ပြထားပါတယ်ဖွံ့ဖြိုးဆဲနိုင်ငံပေါင်း159နိုင်ငံကိုလေးလာသုံးသပ်ချက်အရကုန်စည်နှုန်းကြီးမြင့်တာဟာကမ္ဘာပေါ်ကအစင်းရဲဆုံးအိမ်တောင်စုတွေအပေါ်ချက်ချင်းဆိုးဝါးတဲ့တက်ရောက်မှုတွေဖြစ်ပွားစေတဲ့အကြောင်းဖြစ်ကြောင်းဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာပြုလုပ်တဲ့အွန်လိုင်းသတင်းစာရှင်းလင်းပွဲမှာကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP အကြီးအကဲအချင်းစတိန်နာကပြောပါတယ်ကိုဗစ်ကာယောဂါကြောင့်တွာလာလှုပ်ရှားမှုတွေကန့်သက်ခံခဲ့ရပြီးတနစ်ခွဲအကြာမှာယူကရိန်းပေါ်ရုရှားချူးကျော်စစ်ကြောင့်စီးပွားရေးဆိုင်ရာအကြက်တွဲတွေဖြစ်ပေါ်လာခဲ့တယ်လို့အဲ့ဒီလေလာချက်မှာဖော်ပြထားပါတယ်။ကိုဗစ်ကာယောဂါကြောင့်လည်းလူပေါင်း125သန်းလောက်ဟာလည်းဆင်းရဲတွင်နဲ့ကြောက်ရွံ့ခဲ့ကြောင်း UNDP အကြီးအကဲကပြောဆိုခဲ့ပါတယ်ခင်ဗျာ။ဒီကနေ့နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကျွန်တော်ကပြောပြပေးတာပါ VOA အမေရိကန်တန်ကဇူလိုင်လ10ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုချိန်ကစပြီးသတင်းပေးပို့ချက်နဲ့သတင်းဆောင်ပါတွေကိုထုတ်လွှင့်ပေးပါတော့မယ်ပထမဦးဆုံးစကိုင်းတိုင်းဘက်ကသတင်းကိုကြားကြရမှာပါစကိုင်းတိုင်းဒေသကြီးပလဲမြို့နယ်မှာဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေနှစ်ရက်ဆက်တိုက်တိုက်ပွဲတွေဖြစ်ပွားနေပြီးနေအိမ်တွေမိရှုခံရတယ်လို့အယက်သားနှစ်ဦးလည်းသေဆုံးခဲ့ပါတယ်။မင်းကင်းမြို့မှာလည်းစစ်ကောင်စီကနယ်မြေရှင်းလင်းနေတာကြောင့်အယက်သား900နီးပါးထွက်ပြေးတိမ်းရှောင်နေရပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းကိုကိုရဲမုံကပြောပြပေးပါခင်ဗျာ
။စကိုင်းတိုင်းဒေသကြီးပလဲမြို့နယ်ကမွေးတုံကျွရအနီးမှာဇွန်လ6ရက်နဲ့9ရက်တို့မှာ Sekong sini tidak akan kagui tapi tidak boleh cipuan ia apa. Soalnya kini ia jadah beri ni malu menyuane mui tunggu agak ni ini ku. Sekong sini tidak akan misu dua re lu tidak akan kagui tapi agak biar wale. Sekong sini agak terdua biar nama menyaga dah cawse muda tu ne mui tunggu agak jaya dah tahu. Milang tisong ini jauh lawan ku tu siar re lu biar wale. Di sini ne pada lu pelan muna re ga tidak akan kagui tapi wendu agak kulu biar wale.
ไตวัตรเนี่ยทีนี้ဆိုရင်တော့ဒါပလဲမြို့နယ်မှာတော့မြေကြီးကြီးသွားရတယ်ခင်ဗျ။ညာရောမြေရောဖြစ်နေပေါ့နော်။ခုလက်ဆက်လက်ပြီးတော့ဖြစ်နေတော့ခင်ဗျ။ဘိုင်းတော့မှာမွေးတော်ရောဝန်လာတော့မွေးတော်ရောကိုမင်းကနေ့လည်နေပြီးတော့ကျွန်တော်ညအတိတညာလုံးไตပွဲပြီးမြန်မာဖြစ်ခဲ့တယ်။ဟုတ်ကဲ့နိုင်ရရှိပြီတာဒီနေ့ဒီကောင်းနေရှင်းနိုင်ထိုးတော့မှာမွေးတော်ရဲ့တောင်းပတ်မှာမင်းပါဆိုတာရှ
ီးတဲ့မှာတက်ခံလိုက်ရတယ်မိမကိုမိချုပ်ပြီးတဲ့အချိန်မှာပဲနောက်တကနောက်ဘက်ကဝိရုံကိုတကအဲ့ဒီရွာကိုဆက်ပြီးတော့ရှို့လိုက်တယ်ဆိုတော့အဲ့ဒီရွာမှာလည်းအင်ဂျီ40ပါသွားတယ်အဲ့ဒီမှာလည်းတီတူပြောက်ဥတင်သေးဆိုတဲ့လူကြီးတယောက်မိချက်မှာပါသွားလာတယ်တီတူမိချက်မိချက်မှာပါသွားတယ်မိရွာတယောက်ဝိရုံတယောက်ခင်ဗျာ
မွေးတုံကျွော်ဟာဒုတိယအကြိမ်ထက်ရှုခံရတာဖြစ်ပြီးအခုတစ်ခေါက်မီးရှို့ခံရတဲ့နေအိမ်တွေဟာပထမအကြိမ်မီးတဲပါသွားတဲ့နေရာတွေမှာပြန်လည်ဆက်လုထားတဲ့နေအိမ်တွေလည်းဖြစ်ပါတယ်။ဒီတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်ထားတာတော့မရှိသေးပါဘူး။စကိုင်းတိုင်းမင်းကင်းမြို့နယ်ထဲမှာကအင်လှနဲ့ရာကျွော်တို့ကိုဇွန်လ6ရက်မနေ့ပိုင်းကစစ်ကောင်စီတပ်တွေဝင်ရောက်လာလို့ဒေသခံတွေထွက်ပြေးတိမ်းရှောင်နေရတယ်လို့ဒေသခံသူကပြောပါတယ
်။ဟုတ်ကဲ့မင်းကြီးရှင်းလာလို့တာကသူတို့ကဟုတ်ကဲ့ဟွာကြအင်မလိုက်သူဟွာရရားဝင်လာရအဲ့နှစ်ရောဝင်လာရဧတာကန်600ပြိမ900လောက်တည်းရှိတယ်ဗျခုပြင်ကြရတာဗျတော့ကြောင်းမှာရှောင်းသိမ့်နေရတာဗျတော့ဘယ်လိုမှရှိဘူးဗ
ျမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီလ1ရက်နောက်ပိုင်းမှာစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်2022ခုနှစ်ဇွန်လ28ရက်နေ့အထိစစ်ဘေးရှောင်ဦးရေ 935,000 ရှိတယ်လို့ UNOCHA မြန်မာကကောက်ယူထားတဲ့စည်းနေအရာသိရပါတယ်ခင်ဗျာ
စကိုင်းတိုင်းထဲမှာတိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းကိုရဲမွန်ပြောပြပေးတာပါဆက်လက်ပြီးတော့နိုင်ငံတကာသတင်းဆောင်ပါကိုထုတ်လွှင့်ပေးပါမယ်ပထမဆုံးဗြိတိန်နိုင်ငံဘက်ကသတင်းကိုကြားရမှာပါဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ကယာရူးကနှုတ်ထွက်ကြောင်းကြာတာပရင်းနေကကြေညာလိုက်ပြီးနောက်ပိုင်းမှာတော့ဗြိတိန်ဝန်ကြီးချုပ်သစ်တဦးအစားထိုးယာဒူးရာယူပြီးချိန်မှာလဲရုရှားချူချော်စစ်ကိုတွန်းလှန်နေတဲ့ယူကရိန်းကိုဗြိတိန်ဘက်ကခိုင်ခိုင်မာမာဆက်လက်ထောက်ခံဖို့မျှော်လင့်တဲ့အကြောင်းယူကရိန်းကပြောဆိုလိုက်ပါတယ်ဗြိတိန်ရဲ့ယူကရိန်းအတွက်ထောက်ပံ့ကူညီမှုတွေလည်းအပြောင်းအလဲဖြစ်မှာမဟုတ်ကြောင်းဗြိတိန်ကာကွယ်ရေးဝန်ကြီးဌာနကလည်းပြောပါတယ်မတ်တိန်ဂီထိုက်ကပြောပြပေးမှာပ
ါဗြိတိန်ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆင်ကအာနာယကွန်ဆာဗေးတစ်ပါတီခေါင်းဆောင်နေရာကနေနှုတ်ထွက်ပေးမယ်လို့ကြာတာပရိနေမှာကြေညာပါတယ်ပါတီခေါင်းဆောင်တဲ့ရွေးချယ်တဲ့လုပ်ငန်းစဉ်တွေကိုအခုစတင်နေပြီးကောင်းဆောင်တဲ့တက်မလာခင်အထိဒီတာဝန်တွေကိုဆက်ပြီးတော့ထမ်းဆောင်သွားမယ်လို့လဲဝင်ကြီးချုပ်ဂျွန်ဆင်ကဒေါင်းနင်းလန်နေအိမ်ရှိမှာမင်ကွန်းပြောခဲ့ပါတယ
် It is clearly now the will of the Parliamentary Conservative Party that there should be a new leader
ပါတီမှာကောင်းဆောင်တဲ့ဝင်ကြီးချုပ်တဲ့ပြောင်းတင်နေဆိုတဲ့ Conservative Party လွတ်တော်အမတ်များရဲ့သဘောဆန္ဒရှင်းရှင်းလင်းလင်းဖြစ်သွားပါပြီ
ရုရှားကျူချော်စင်နဲ့ရင်ဆိုင်နေရတဲ့ယူကရိန်းကရောဗြိတိန်ဝန်ကြီးချုပ်ဂျွန်ဆင်ရဲ့ယူကရိန်းအပေါ်ထောက်ခံမှုတွေကိုကျေးဇူးတင်တယ်လို့ယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကခေါင်းဆောင်အုပ်တယ်လီဖုန်းဆက်ဆင်မှာပြောပါတယ်။ဝန်ကြီးချုပ်ဂျွန်ဆင်နှုတ်ထွက်တဲ့အကြောင်းကိုဝန်내စွာကြားသိရပါတယ်။သူရင်မဟုတ်ဘဲယူကရိန်းလူမှုအတိုင်းဝိုင်းတစ်ခုလုံးကလည်းဗြိတိန်ဝန်ကြီးချုပ်ကိုစာနာပါကြောင်းယူကရိန်းသမ္မတယုံရဲ့ကြေညာချက်မှာပြောပါတယ်။ဗြိတိန်အနေနဲ့ယူကရိန်းကိုဆက်လက်ထောက်ခံပံ့ပိုးသွားမယ်ဆိုတာကိုယုံမှန်တန်တရားမရှိချောင်းဒါပေမဲ့လည်းဝင်းကြီးချုပ်ဂျွန်ဆင်ရဲ့ဥဆောင်မှုနဲ့ဩဇာကြောင့်ဒီဆောင်ရွက်ချက်ကပိုပြီးတော့ထူးခြားစေတယ်လို့ယူကရိန်းသမ္မတယုံရဲ့ညင်ညာချက်ကဖော်ပြပါတယ်ရုရှားကျူးကျော်စစ်ကိုခုခံနေရတဲ့ယူကရိန်းကိုအနောက်နိုင်ငံတွေရဲ့ထောက်ခံပံ့ပိုးမှုတွေကိုရုရှားကတော့ပြက်ရယ်ဖြူပါတယ်လစ်ဘရယ်အစိုးရတွေဟာနိုင်ငံရေးအယူဝါဒရည်ရနဲ့စီးပွားရေးပြဿနာကြီးတွေနဲ့ကြုံနေရတယ်ဆိုတာလူတိုင်းသိမြင်နေကြပါတယ်ဗြိတိန်ရဲ့သက်တမ်းဝယ်အခြေအနေဟာစိုးရိမ်စရာဖြစ်ပါတယ်ထိမနိုင်သိမရဝယုံတုံကစောက်ထိုးဆင်းနေတယ်ဆိုပြီးကျွမ်းကျင်သူတွေကဖော်ညွှန်းကြပါတယ်လို့ရုရှားနိုင်ငံခြားရေးဝန်ကြီးဌာနရဲ့ပြောခွင့်ရမာရီယာဇာခါရိုဗာကပြောသွားတာဖြစ်ပါတယ်ရုရှားသမ္မတရုပ်ပြောခွင့်ရဒမက်ထရီပက်စကော့ကတော့
ဘုန်းကြီးနတ်စနီလူဘစ် 没有多少。
ဘရစ်တင်ဝန်ကြီးချုပ်ဂျွန်ဆင်ကရုရှားကိုအလုံးမမနှစ်သက်သူဖြစ်သလိုရုရှားကလည်းသူ့ကိုမကြိုက်ပါဘူးလို့ပြောသွားတာပါ။ဘရစ်တင်ဆိုရာတွင်နိုင်ငံရေးရှုပ်ထွေးမှုကြောင့်ယူကရိန်းအပေါ်ဘရစ်တင်ရဲ့ထောက်ခံပံ့ပိုးမှုထိခိုက်စရာမရှိဘူးလို့ဘရစ်တင်ကာကွယ်ဝင်ကြီးဘန်ဝေါ်လစ်ကဇူလိုင်လ9ရက်နေ့ကြားသာပရိနေမှာပြောပါတယ်။
You know, the assistance Ukraine we give is not just one person.
ကျွန်တော်တို့ Ukraine ကိုပေးနေတဲ့အထောက်ပံ့တွေဟာလူသူတစ်ယောက်ကပေးနေတာမဟုတ်ပါဘူး။ကျွန်တော်ကပေးနေတာလည်းမဟုတ်ပါဘူး။ဝန်ကြီးချုပ်ကပေးနေတာလည်းမဟုတ်ပါဘူး။အားလုံးရဲ့ကြိုးပမ်းမှုဖြစ်ပါတယ်
။ဗြိတိန်နိုင်ငံ EU ထဲကနှုတ်ထွက်နိုင်ခဲ့တာအပါအဝင်သူ့အစိုးရလက်ထက်မှာအောင်မြင်ခဲ့တဲ့ကိစ္စတွေအတွက်ဂုဏ်ယူသလိုဆောင်ရွက်နိုင်ခြင်းမရှိတဲ့ကိစ္စတွေအတွက်လည်းစိတ်မကောင်းဘူးလို့ဗြိတိန်ဝန်ကြီးချုပ်ဂျွန်ဆင်ကကြာသာပတိနေ့မင်ကွန်းမှာထည့်သွင်းပြောပါတယ်။ဥရောပသမဂ EU ရဲ့ Brexit ကိစ္စညှိနှိုင်းရေးမှူးဟောင်းမိုက်ကယ်ဘာနီယာကတော့ဗြိတိန်ဝန်ကြီးချုပ်ဘောရစ်ဂျွန်ဆင်နှုတ်ထွက်မှုဟာဆိုရင်ဗြိတိန်နဲ့ဆက်ဆံရေးမှာစာမျက်နှာသစ်ဖွင့်လှစ်လိုက်တာဖြစ်တယ်လို့ဇူလိုင်လ9ရက်နေ့ကြာသပတေးနေ့မှာ Twitter လူမှုကွန်ရက်မှာရေးသားခဲ့ပါတယ်ဗြိတိန်မှာဝန်ကြီးချုပ်သစ်အစမထိုးနိုင်ခင်အထိလက်ရှိဝန်ကြီးချုပ်ဂျွန်ဆင်ကဆက်လက်တာဝန်ယူမှာဖြစ်ပါတယ်ဗြိတိန်နိုင်ငံရဲ့နိုင်ငံရေးစနစ်အရရွေးကောက်ပွဲတွေမကျင့်ပနိုင်ချိန်မှာအနာရပါတီဝင်လွှတ်တော်အမတ်တွေကပဲဝန်ကြီးချုပ်ကိုဖယ်ရှားနိုင်တာဖြစ်ပါတယ်။ပြည်သူတွေအနှင်းထတဲ့ဝန်ကြီးချုပ်တာဝန်ကနေနှုတ်ထွက်မှာမဟုတ်ဘူးလို့ဗုဒ္ဓဟူးနေ့အထိမစ္စတာဂျွန်ဆင်ကပြောနေခဲ့တာပါ။ဘောရစ်ဂျွန်ဆင်ဟာ2019ခုနှစ်မှာကွန်ဆာဗေးတစ်ပါတီခေါင်းဆောင်အဖြစ်ရွေးချယ်ခံခဲ့ရပြီးဝန်ကြီးချုပ်ဖြစ်လာခဲ့သူဖြစ်ပါတယ်ရှင
်။ပြည်ထိုင်နိုင်ငံရေးသတင်းဆောင်ပါအပြီးမှာတော့ဩစတြေးလျနိုင်ငံဘက်ကသတင်းဆောင်ပါတစ်ပုဒ်ကိုဆက်လက်ကြားမှာပါဩစတြေးလျနိုင်ငံ New South Wales ပြည်နယ်မှာမိုးသည်ထန်ပြီးရေကြီးရှည်ရေရှမ်းဖြစ်နေတဲ့အတွက်ဘေးလွတ်ရာပြောင်းရွှေ့ရတဲ့လူပေါင်း 8,000 ကျော်ရှိပါတယ်ပြည်နယ်တဝန်းကလူတွေအတွက်လည်းတာဝန်ရှိသူတွေကအရေးပေါ်သတိပေးချက်ထုတ်ပြန်ထားပါတယ်ဆစ်ဒနီမြို့ကနေ Fail မှာစပေးပို့ထားတဲ့သတင်းကိုနန်းလောင်ကပြောပြမှာပါ
ဆစ်ဒနီမြို့အနီးကထောင်နဲ့ချီတဲ့လူနေအိမ်တွေရေကြီးရေရှမ်းမှုနဲ့ရင်ဆိုင်နေကြသလိုတချို့ဒေသမှာအခုလိုရေဘေးတင်တာကတစ်နှစ်အတွင်း၃ချိန်မြောက်ဖြစ်ပါတယ်။ခုလိုရေဘေးတာနဲ့ရင်ဆိုင်လာတာကြောင့်ပြည်သူတွေလည်းမရေရာတဲ့အနာဂတ်နဲ့ရင်ဆိုင်နေကြပါတယ်။ဩစတြေးလျနိုင်ငံကအကြီးဆုံးမြို့ဖြစ်တဲ့ဆစ်ဒနီမှာရှိတဲ့ရေလောင်တမန်ကြီးလည်းရေတွေရှံခဲ့ရသလိုမြေကြီးတွေလည်းစိုးရိမ်မှအထက်မှဆက်ရှိနေပါတယ်။ဒါကြောင့်လဲတောင်းနဲ့ချီတဲ့ပြည်သူတွေကိုဘေးလွတ်ရာရွှေ့ပြောင်းခဲ့ရတာပါ။တချို့မြေနေပိုင်းဖက်မှာတော့ဇူလိုင်လ၂ရက်နောက်ပိုင်းတက်လာတဲ့ရေက29လက်မှကျော်အထိရှိပါတယ်။ဆင်ဒီမြောက်ပိုင်းကဟန်တာဗီလီအရက်ကမြေရေမြင့်တက်မှုဟာ1952ခုနှစ်နောက်ပိုင်းစံချိန်တင်အမြင့်ဆုံးဖြစ်ပါတယ်။ရေကြီးရေရှမ်းမှုအခြေအနေတွေကစိုးရိမ်နေရတော့မယ်လို့ New South Wales အရေးပေါ်ဝန်ဆောင်မှုဌာနဝန်ကြီး Steph Cook ကဇူလိုင်6ရက်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်
။ We are now well and truly into day 5 of this latest
အခုလိုအရေးပေါ်အခြေအနေရောက်လာတာ၅ရက်မြောက်ရှိပါပြီ။ဆစ်ဒနီတဝိုက်လူမှုအတိုင်းအဝိုင်းအတော်များများလဲအရေးပေါ်အခြေအနေတွေကလွန်မြောက်ဖို့အဝေးကြီးလိုပါသေးတယ်။ရာသီဥတုအခြေအနေကလည်းဟန်တာကနေအလဲပိုင်းကန်ယိုတန်အလဲမြောက်ဖက်ပိုင်းတွေကိုပါရွေ့ရှားနေတဲ့အတွက်အဲ့ဒီဘက်ကလူတွေလည်းအိတ်မပြောနိုင်ကြပါဘူး
။ကမ္ဘာပုံနေမှုကြောင့်ဩစတြေးလျရေကြီးရေရှမ်းမှုတွေပိုးလိုတောင်ဆိုးဝါးလာစေတယ်လို့ဥတုရာသီအရေးလှုပ်ရှားတဲ့အဖွဲ့တွေကပြောပါတယ်။ဒါပေမဲ့လည်းအပူချိန်မြင့်တက်လာတာကတဘာဝဘေးအန္တရာယ်တစ်ခုကျင်းစီနေဆက်ဆက်မှုမရှိသေးဘူးလို့ဩစတြေးလျသုတေသနစင်တာဥတုရာသီရာဌာနပါမောက္ခအန်နီပစ်မန်ကဩစတြေးလျ ABC သတင်းဌာနကိုပြောပါတယ်
။ The risk of more extreme events is increasing due to climate change.
ရာသီဥတုပြောင်းလဲမှုကြောင့်ဆိုးဝါးပြင်းထန်တဲ့တဘာဝဘေးအန္တရာယ်တွေပိုဖြစ်လာနိုင်တယ်ဆိုတာမှန်ပါတယ်။ဒါပေမဲ့အခုမြင်နေရတဲ့ရေကြီးရေရှမ်းမှုကရာသီဥတုပြောင်းလဲမှုကြောင့်ဖြစ်လာရတယ်လို့ပြောဖို့ခက်ပါတယ်
။ဆစ်ဒနီမြို့ကရေဘေးတံတင်တဲ့အပိုင်းကိုဝန်ကြီးချုပ်အန်တိုနီအယ်ဘနီစ်လက်လက်ကြီးရှုခဲ့ပါတယ်။ပြည်ထောင်စုအစိုးရကလည်းရှင်းလင်းရေးလုပ်ငန်းတွေမှာဝိုင်းကူဖို့ရာနဲ့ချီတဲ့တပ်ဖွဲ့ဝင်တွေကိုဆီလို့ပေးခဲ့ရတာပါ။ဇူလိုင်လဒုတိယပတ်တည်းအထိရေတွေကြီးနေနိုင်နေတယ်လို့လည်းတာဝန်ရှိသူတွေကသတိပေးထားပါတယ်။မြေကဘာကိုကျော်ပြီးတော့တက်လာတဲ့ရေတွေကအိမ်တွေလမ်းတွေမော်တော်ကားတွေတဲ့အထိရောက်လာသလိုအမိုက်တိုက်ပေါင်းစုံလဲရေနဲ့အတူမျောပါလာပါတယ်။တအားပြတ်ပြီးတော့ပင်လယ်ထဲမျောလာနေတဲ့ MV Portland Bay ကုန်နေတင်မော်ဒဇင်ကိုလည်းစစ်တီမြို့အနီးကမ်းလွန်ပင်လယ်ပြင်မှာကြောက်ချရန်နာထားပါတယ်။ဆွဲတင်မော၃ဆင့်နဲ့ကုန်နေတင်မော်ကိုဆွဲယူခဲ့တာမှာ70မီတာလောက်ပဲရွေ့ပါသေးတယ်။အဲ့ဒီကုန်နေတင်မော်ကိုပင်လယ်ထဲကနေလှုံ့ချတဲ့နေရာမှာရွှေ့ထားဖို့ဩစတြေးလျရေကြောင်းအာဏာပိုင်တွေကလိုလားနေပေမဲ့လည်းရာသီဥတုဆိုးဝါးနေတဲ့အတွက်အစီအစဉ်တွေလည်းနှောင့်နေနေရတာဖြစ်ပါတယ်
။အခုတခါနားဆင်ကြည့်ရှုရမှာကလည်းဩစတြေးလျနိုင်ငံဘက်ကသတင်းဆောင်ပါပဲဖြစ်ပါတယ်။ဩစတြေးလျနိုင်ငံကပြားရည်အတွက်အားထားရတဲ့ ဥရောပပြားမျိုးတွေမှာပြားသန်းတစ်မျိုးကြောင့်ပြားတွေရောဂါကူးစက်ပြီးသေဆုံးရတဲ့အန္တရာယ်နဲ့ရင်ဆိုင်နေရပါတယ်။ New South Wales ပြည်နယ်စိတ်ကမ်းတွေမှာစတွေ့လာတဲ့ပြားတွေမှာတွေ့ရတဲ့ဘာရိုရာလို့ခေါ်တဲ့ကပားကောင်သန်းတွေဒုက္ခပေးတဲ့အတွက်ဩစတြေးလျနိုင်ငံရဲ့ပြားမွေးမြူရေးလုပ်ငန်းထိခိုက်ရတဲ့အကြောင်း VOA သတင်းတောက် Fail Master စစ်တီမျိုးကနေပေးပို့တဲ့သတင်းကိုဒေါက်ခင်မျိုးသက်ကပြောပြပေးပါခင်ဗျာ
။ဩစတြေးလျနိုင်ငံဟာဗာရိုရာပြားသန်းတွေကင်းတဲ့ရှာရှာပပနိုင်ငံတစ်နိုင်ငံဖြစ်ပါတယ်။အခုတော့အပင်တော်ရောင်းနဲ့ပတ်သက်တဲ့ဇီဝဆိုင်ရာထိန်းချုပ်မှုတင်းတင်းကြပ်ကြပ်ချထားတဲ့သူ့ရဲ့နိုင်ငံတဲကိုဒီကပားကောင်တွေရောက်လာပြီးဖြစ်ပါတယ်။ပင်အပ်ခေါင်းလောက်ပဲရှိတဲ့ဒီပြားသန်းမျိုးကိုစစ်ဒနီရဲ့မြောက်ဖက်ကနျူကာဆယ်စိတ်ကမ်းမြို့မှာစတွေ့ခဲ့တာဖြစ်ပြီးတွေ့တာသတင်းတစ်ပတ်အကျော်မှာတော့နျူဆောက်သ်ဝေးလ်စ်ပြည်နယ်ကပြားအုံတွေမှာပြန့်သွားတာဖြစ်ပါတယ်။ပြားသန်းတွေပြန့်ပွားတဲ့ဇုံတွေအတွက်ပုဂ္ဂလိကအပျော်ရန်မွေးမြူတာဖြစ်စေစီးပွားဖြစ်ပြားမွေးမြူတာဖြစ်စေသူတို့ရဲ့ပြားအုံတွေပြားတလက်တွေပြားတွေအလုံးကိုတည်ယူရွှေ့ပြောင်းမှုမလုပ်ဖို့အတွက်ကန့်သတ်ခဲ့တယ်လို့ပြားကောင်ထောင်တောင်းချီပြီးပါတဲ့ပြားအုံတွေကိုလည်းဖျက်ဆီးခိုင်းခဲ့တာဖြစ်ပါတယ်။ Victoria, Queensland နဲ့ Australia တောင်ပိုင်းဒေသတွေအတွက်လည်းအနာက New South Wales ပြည်နယ်ကထုတ်လုပ်တဲ့ပြားနဲ့ပတ်သက်တဲ့ထွက်ကုန်အားလုံးတင်ပို့တည်ယူခွင့်ကိုယာယီပိတ်ပစ်လိုက်တာပါ။ Australia Elmont Memondi စိုက်ပျိုးရေးလုပ်ငန်းကအမှုဆောင်အရာရှိချုပ် Tim Jackson ကတော့ဒီဆိုးရတဲ့ပြားသန်းတွေကိုနှိမ်နှင်းဖို့အတွက်အချိန်တိတ်မနှောင်းသေးဘူးလို့သူမျှော်လင့်ကြောင်း ABC သတင်းဌာနကိုပြောပါတယ
် It's a biosecurity disaster. It's the arms industry and a lot of other industries' worst nightmare.
ဒါဇီဝဆိုင်ရာထိန်းချုပ်မှုကပ်ဆိုက်တာဖြစ်ပြီးမဲ့မွန်သည့်လုပ်ငန်းတွေအတွက်တော့အတော်အကျပ်တဲဆိုင်မဲ့အနေထားပါဒီဗာရိုရာပြားသန်းတွေကပြားတွေကိုကတ်နေတော့ဒီပြားတွေနဲ့အတူပြားအုံတစ်ခုကနေတစ်ခုကိုကူးရကနေပြားတွေလည်းသေးပြားအုံလည်းအများကြီးပျက်စီးကုန်တာပါဒါကိုစေးနဲ့မကာကွယ်နိုင်ရင်ပြားအုံတွေပျက်စီးမှာပဲလောလောဆယ်မှာတော့ပြားတွေကငြိမ်နေတယ်ဒါကြောင့်လာမယ့်အခုအချိန်ကအခွင့်အလမ်းရှိသေးတယ
်ဗာရိုရာပြားသန်းတွေဟာအချိန်နဲ့အမျှအရေအတွက်ကတိုးလာတဲ့အတွက်တကယ်လို့ဓာတ်ရုပ်ဆေးတွေနဲ့မနှိမ်နှင်းမှုဆိုရင်ဒီပြားအုံတွေပျက်စီးနိုင်တယ်လို့ကျွမ်းကျင်သူတွေကပြောပါတယ်ပြားတွေသေရင်ပြားထုတ်လုပ်မှုကိုထိခိုက်နိုင်တယ်လို့လူတွေစားသုံးနေတဲ့အစားအစာတွေကသုံးပုံတစ်ပုံလောက်ရှိတဲ့တီးနှံပင်တွေအတွက်ဝမ်မုံကူးမှုကိုပါထိခိုက်စေတာဖြစ်ပါတယ်။ဒီကပ်ပါကောင်ပြားသန်းတွေကိုအာရှဥရောပအမေရိကန်နိုင်ငံနဲ့တောင်အမေရိကန်နိုင်ငံတွေမှာအများအပြားတွေ့ရပါတယ်။ဩစတြေးလျနိုင်ငံမှာ2018တုန်းကဗစ်တိုးရီးယားပြည်နယ်မှာဒီကပ်ပါပိုးကူးစက်ပြန့်နှံ့ခဲ့တာဖြစ်ပြီး2016ကနေ2020အတွင်းကွင်းစ်လန်ပြည်နယ်မှာလည်း3ချိန်ဖြစ်ပွားခဲ့တာပါ။ဒါပေမဲ့အခုတချီပြားသန်းကူးစက်မှုကတော့တိတ်ကိုကျဲပြန့်နေတာဖြစ်ပါတယ်။ဩစတြေးလျနိုင်ငံဟာမြောက်အမေရိကအရှေ့အလယ်ပိုင်းနဲ့ဂျပန်နိုင်ငံတွေအတွက်အဓိကပြားတင်ပို့တဲ့နိုင်ငံဖြစ်ပါတယ်။အခုပြားသန်းကူးစက်ပြန့်ပွားမှုကဩစတြေးလျနိုင်ငံရဲ့ပြားရည်နဲ့စားတောက်ကုန်ထုတ်လုပ်ငန်းတွေအတွက်ချိမ့်ချောက်မှုရှိနေတယ်လို့ကဘာတလွှတ်အတွက်ပါတက်ရောက်မှုတွေရှိလာနိုင်တာပါ
။ဩစတြေးလျနိုင်ငံမှာပြားတွေရောဂါကူးစက်ပြီးသေဆုံးရမယ့်အန္တရာယ်နဲ့ရင်ဆိုင်နေရတဲ့အကြောင်းဒေါခင်မျိုးသက်ပြောပြပေးတာပါ။VOA American တန်ရဲ့2022ခုနှစ်ဇူလိုင်လ10ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA American တန်ရဲ့မနက်ပိုင်းအတန်လွင့်အစီအစဉ်တွေကိုလိုင်းတိုမီတာ24 40 51နဲ့လိုင်းလက်မီတာ190တို့အပြင် VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့ပေးသချင်းတောင်းဆိုလိုချင်တဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ
်။ VOA American တန်ရဲ့ရုပ်သံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်သံ line ကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်ပြည့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမေးမြန်းခန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်သံ line ကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 101ဒါမှမဟုတ် Tangkom 6 Juru Channel 123 ကနေဖမ်းယူကြည့်ရှုနိုင်ပါတယ်။ဂျူရူဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်အခုဆက်လက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ကြာလာပါပြီနားဆင်ရမယ့်အပတ်စဉ်ကဏ္ဍတွေကတော့ဦးအောင်ခင်စီစဉ်တင်ဆက်တဲ့မြမအရေးသုံးသက်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးနဲ့တိုင်းရင်းသတင်းလွှာအစီအစဉ်တွေကိုထုတ်လွှင့်ပေးမှာဖြစ်ပါတယ်အဲ့ဒီအထက်ကကြားရမှာတကူကတော့
နှလုံးသွေးကြောပိတ်သွားရင်အဲ့ဒီနှလုံးပိတ်သွားတဲ့သွေးကြောကသွေးစီးဆင်းနေတဲ့နှလုံးကြွတာကအလုံးမလုံးတော့ဘူးပေါ့ဒါဟုတ်အချိန်ကြီး
ကိုဝင်းမင်းစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်မှာကြားကြရမှာဖြစ်ပါတယ်အခုတော့ပထမဆုံးအနေနဲ့မြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးပါရစေတိုင်းရင်သားနဲ့တပ်မတော်လက်နက်ကင်တပ်ဖွဲ့တွေဟာမိုးကုတ်နဲ့မိုင်းရှူးရတနာမြေမှာအကျိုးတူစီးပွားရေးလုပ်နေကြပါတယ်တပ်မတော်ရဲ့စီးပွားဖက်လက်နက်ကင်တွေဟာတပ်မတော်ကိုတိုက်ခိုက်မှာမဟုတ်ကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ဆက်ထားပါတယ်ခင်ဗျာ
ဗဒမယာနီလာနဲ့အခြားရောင်စုံဂျန္နာရီပါဝင်တဲ့မြမကြောင်းရဲ့လုပ်ငန်းမှာတပ်မတော်အပါအဝင်လက်နက်ကိုင်အဖွဲ့အစည်းတွေအချို့အမြတ်ခန်းစားနေရဖို့ Global Witness အဖွဲ့ကမကြာမီကစာမျက်နှာ90အစီရင်ခံစာထုတ်ပြန်ထားပါတယ်တတူလုံဟန်အစီရင်ခံစာကော်ပိုရေးရှင်းမှတ်တမ်းကုန်သွယ်ရေးမှတ်တမ်းတွေကိုလေ့လာတဲ့အပြင်အစိုးရအရာခံကြောင်းမြေလုပ်ငန်းလုပ်ကံသူတွေနဲ့ဒေသခံ150ကျော်ကိုတွေ့ဆုံမေးမြန်းတဲ့အပေါ်မှာအခြေခံပြီး conflict ruby ဆိုတဲ့အစီရင်ခံစာကိုအသေးစိတ်ရေးသားထားတာဖြစ်ပါတယ်ကြောင်းမြေလုပ်ငန်းမှာလည်းတရားဝင်ထုတ်လုပ်မှုနဲ့တရားမဝင်တဲ့မှောင်ကိုထုတ်လုပ်မှုဆိုပြီးနှမျိုးနှစားရှိပါတယ်2014က2019အထိလင်းတေတာကာလာအတွင်းတရားဝင်ထုတ်လုပ်မှုဟာနှစ်စဉ်ပြန်မြဒေါ်လာတန်း400ကျော်မယ်လို့ဆိုပါတယ်။ပေါင်းခိုကုန်သွယ်မှုကိုထည့်ပေါင်းလိုက်ရင်တော့နှစ်စဉ်ပြန်မြတန်မှုဒေါ်လာတန်း1500နဲ့2000ကျားရှိမယ်လို့ခန့်မှန်းပါတယ်။အခုတော့ဒီလုပ်ငန်းဟာစစ်ကောင်စီလက်ထက်ရောက်သွားပွေရှိပါတယ်။မြမစီးပွားရေးဥပိုင်ကုမ္ပဏီနဲ့လက်အောက်ခံအစုအဖွဲ့တွေဟာမိုးကုတ်ကြောင်းမြေလုပ်ငန်းကိုကြီးစိုးထားသူတွေဖြစ်ပါတယ်။
စစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်ပိုင်းနားလည်မှုနဲ့ကြောင်းမြတ်ဒူးဖော်ရေးဟာအရှင်အဟုန်နဲ့ဒူးပွားလာတယ်လို့ဆိုပါတယ်စစ်တပ်နဲ့နှီးဆက်လို့ဒူးဖော်ခွင့်လိုင်စင်ရလာတဲ့ကုမ္ပဏီကြီးတွေဟာသူတို့ရလာတဲ့လုပ်ွက်တန်းမှာဒေသခံတွေကိုတနိုင်တစ်ပိုင်းဒူးဖော်ခွင့်ပေးပြီးငွေကြေးကောက်ခံကြပါတယ်ဒါပေမဲ့မိုးကုံမြို့နယ်ဟာအေးချမ်းတာတော့မဟုတ်ပါဘူးအာဏာသိမ်းမှုစန့်ကျင်ရေးဆန္ဒပြပွဲတွေနဲ့ပြစ်ခတ်ဖမ်းဆီးထိန်းသိမ်းမှုတွေရှိနေပါတယ်စစ်ကောင်စီတပ်နဲ့တိုင်းသားလက်နက်ကိုင်တပ်တွေလည်းမကြာခဏတိုက်ပွဲဖြစ်ပွားပါတယ်။ကြောင်းမြတ်ထွေးရမှာနာမည်ကြီးတဲ့မိုင်းရှူးမြို့နယ်မှာလည်းအလားတူနားလည်မှုယူပြီးဒူးဖော်တာတွေရှိပါတယ်။အဲဒီမှာလည်းရှမ်းလက်နက်ကိုင်အချင်းချင်းတိုက်ခိုက်ကြလို့ဒေသခံတွေထွက်ပြေးပြီးစစ်ရှောင်သူတွေများပြားလာပါတယ်
။ကြောင်းမြတ်ဒူးဖော်ရာဒေသတွေမှာလက်နက်ကိုင်ပဋိပက္ခဖြစ်ပွားနေပြီးမဲ့ဘန်ကောက်ဟောင်ကောင်နယူးယောက်နဲ့လန်ဒန်မှာတော့ဒေါ်လာသန်းပေါင်းထောင်ချီပြီးကျောင်းမြေရောင်းဝယ်နေကြပါတယ်မြမဗဒပြားနဲ့အခြားကျောင်းမြေတွေဟာလက်လီဈေးကွက်မှာအယောင်းွက်တယ်လို့ဆိုပါတယ်မြမပြည်ကကျောင်းမြေအရင်တုန်းတွေကိုထိုင်းနိုင်ငံမှာစီမံပြုပြင်ပြီးနိုင်ငံတကာကျောင်းမြေကုမ္ပဏီတွေကတဆင့်ရောင်းဝယ်ကြပါတယ်နိုင်ငံတကာကျောင်းမြေကုမ္ပဏီ30ကို Global Witness ကစုံစမ်းမေးမြန်းတဲ့အခါမှာသူတို့ရောင်းဝယ်တဲ့ကျောင်းမြေမှာတွဲဆွနေတာကိုမသိကြတာများပါတယ်မြန်မာပြည်အတွက်ကြောင်းမြက်ကိုရောင်းဝယ်မှုမပြုဘူးအတီလင်းကျင်ညာတဲ့ကုမ္ပဏီ၄ခုသာရှိပါတယ်တဲ့။ကမ္ဘာဗဒမြားထုတ်လုပ်မှုမှာမြန်မာက90ရာခိုင်နှုန်းရယူထားပါတယ်
။တမ်မတော်ပိုင်ကုမ္ပဏီဟာကြောင်းမြက်လောကမှာအမျက်ထုတ်နေတာကြားလာပါပြီ။တိုင်းသားလက်နက်ကိုင်တွေဟာလည်းဒီလုပ်ငန်းကိုစိတ်ဝင်စားကြပါတယ်။အပြည့်ရအဖွဲ့တွေဖြစ်တဲ့ကိုကန့်နဲ့မိုင်းလာတပ်ဖွဲ့တွေဟာမိုင်းရှူးကြောက်တွင်းတွေမှာရင်ဦးဆုံးရင်းနှီးမြှုပ်နှံထားကြသူတွေဖြစ်ပါတယ်။မိုးကုတ်နဲ့မိုင်းရှူးမှာဝတ်တပ်ဖွဲ့နဲ့တပ်မတော်ကစီးပွားပဲဖြစ်ပါတယ်။ပို့အမျိုးသားအဖွဲ့ချုပ်ဟာမိုင်းရှူးမှာကြောက်တွင်းတစ်ခုရှိပြီး မိုးကုတ်မှာဖက်ဆက်လုပ်ငန်းသုံးခုရှိပါတယ်။နေပြည်တော်မှာကြောက်ဖြတ်ဆက်ယုံတည်ထောင်တဲ့အထိကြောက်မြက်လုပ်ငန်းတွေထဲထဲဝဝင်ပါဝင်လာပါတယ်။ပရမညာနဂါကုမ္ပဏီကိုလည်းပို့အုပ်အဖွဲ့ကပိုင်ပါတယ်။မြောက်ပိုင်းရှမ်းတပ်ဖွဲ့ကလည်းမိုင်းရှူမှာရင်းနှီးထားပုံရပါတယ်။တပ်ဖွဲ့ဌာနချုပ်အခြေစိုက်တဲ့ဝမ်ဟိုင်းဟာမိုင်းရှူနဲ့မိုင်းနဲ့ဆဲသာကွာဝေးပါတယ်။
ကျောင်းမြတ်လုပ်ငန်းနဲ့ပတ်သက်ပြီးတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေပြစ်ပကဖြစ်ကြသလိုတိုင်းရင်းသားအချင်းချင်းလည်းတိုက်ခိုက်ကြပါလေ။အသေးစားတိုက်ပွဲတွေဖြစ်နေလို့တပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တို့ရဲ့အကျိုးတူစီးပွားရေးကိုသတိမပြုမိကြတာလို့ဆိုပါတယ်။စီးပွားရေးမှာတပ်မတော်နဲ့တွဲဖက်မှုရှိနေတဲ့အတွက်ရှင်းစွဲအခြေအနေကိုသာဆက်လက်ထိန်းသိမ်းထားလိုကြတယ်လို့ဆိုပါတယ်။ကိုကျော်စီးပွားကိုသာအဓိကဦးစားပေးကြလို့ဝတ်တပ်ဖွဲ့မိုင်းနာတပ်ဖွဲ့နဲ့မြောက်ပိုင်းရှမ်းတပ်ဖွဲ့တွေမှာစစ်ကောင်စီကိုတိုက်ခိုက်ပြီးထုတ်ချဖို့အစီအစဉ်မရှိပါဘူး။တောင်ပိုင်းရှမ်းတပ်ဖွဲ့ကတော့ထိုင်းနယ်စပ်ကြောင်းမြေကုံသွင်းမှုကိုထိန်းချုပ်ထားတယ်လို့ဆိုပါတယ်။တောင်ပိုင်းရှမ်းတပ်ဖွဲ့ရဲ့ဌာနချုပ်ဟာထိုင်းနိုင်ငံနယ်စပ်လွယ်တိုက်လျံမှာရှိပါတယ်။မိုင်းရှူကြောင်းမြေနဲ့ထိုင်းကုံတွေတွေအကြဆက်သွယ်ပေးတဲ့သမိုင်းအစီရင်လာရှိပါတယ်။ဝန်ထမ်း40လောက်ရှိတဲ့ကြောင်းမြေစီမံပြုပြင်ရေးဆက်ရုံလွယ်တိုင်းညမှာတည်ထောင်ထားပါတယ်မိုးကုန်းနဲ့မိုင်းရှူပရမယဝယ်လို့တဲ့ထိုင်းကုံတွေတွေဟာတောင်ပိုင်းရှမ်းတပ်ဖွဲ့နဲ့ဆက်သွေးလုပ်ကင်ကြပါတယ်ပရမယနဲ့လက်နက်ကင်အချို့ဂျွန်းကျွဲနေတာတိသာတင်ရှားလာပါတယ်ခင်ဗျာ
တမရော်နဲ့တိုင်းရင်းသားလက်နက်ကင်တပ်ဖွဲ့တချို့ဟာမိုးကုန်းနဲ့မိုင်းရှူရတနာမြေမှာအကျိုးတူစီးပွားရေးလုပ်နေကြတဲ့အကြောင်းဦးအောင်ခင်တင်ဆက်တဲ့မြမအရေးသုံးသက်ချက်ကိုကြားကြရတာဖြစ်ပါတယ်။အခုဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပေးပါမယ်။ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာနှလုံးဖောက်သေဆုံးမှုကာကွယ်ရေးအကြောင်းပြောထားပါတယ်။နှလုံးဖောက်သေဆုံးရတာအဓိကသွေးကြောပိတ်တာကြောင့်ရုတ်တရက်ဖြစ်ရပြီးတချို့မှာတော့အသက်မဆုံးရှုံးအောင်ကာကွယ်ပေးနိုင်တယ်လို့နှလုံးအထုကုတွေကဆိုကြပါတယ်။သွေးကြောပိတ်တာကနေဘယ်လိုနှလုံးဖောက်သေဆုံးရပြီးတချို့မှာဘယ်လိုအသက်မဆုံးရှုံးအောင်ကာကွယ်နိုင်ပါသလဲဒီအကြောင်းမန္တလေးဆေးရုံကနှလုံးရောဂါအထူးကုနဲ့မန္တလေးဆေးတက္ကသိုလ်နှလုံးရောဂါအထူးကုဌာနပါမောက္ခဌာနမှူးဒေါက်တာကျော်စိုးဝင်းကိုကိုဝင်းမင်းကမေးမြန်းထားပါတယ်ခင်ဗျာ
โอเคပါမောက္ခဒေါက်တာကျော်စိုးဝင်းခင်ဗျာကျွန်တော်တို့အရွယ်မတိုင်ခင်နှလုံးဖောက်သေဆုံးတာနဲ့ပတ်သက်ပြီးပြီးခဲ့တဲ့တစ်ပတ်တုန်းကကိုငရေသူတွေမှာပိုဖြစ်လာတာနဲ့နှလုံးစထိခိုက်တာကိုဖြစ်စေတဲ့အကြောင်းရင်းနဲ့နောက်ကာကွယ်ရေးတွေကိုပြောပြီးမှအခုတစ်ပတ်တော့ဆရာကြီးအခုလိုသေဆုံးရတာကနေကာကွယ်ရေးကိုအဓိကပြောမှာမို့ဘာကြောင့်အခုလိုနှလုံးဖောက်သေဆုံးရပုံကိုစပြီးတော့ရှင်းပြပေးပါလားဆရာကြီး
ကျွန်တော်တို့နှလုံးသွေးကြောပိတ်သွားရင်အဲ့ဒီနှလုံးပိတ်သွားတဲ့သွေးကြောကသွေးစီးဆင်းနေတဲ့နှလုံးကြွက်တာကအလုံးမလုံးတော့ဘူးပေါ့ดาวအချိန်ကြီးပေါ့အဲ့တော့နှလုံးကြွက်သားတစ်ခုဟာမိနစ်20နာရီဝက်လောက်ဖြီးတော့သူ့စီကိုသွေးမလာတဲ့ဟာကိုလက်ခံနိုင်တယ်အဲ့ဒီအချိန်တည်းကြော်သွားပြီဆိုလို့ရှိရင်တဖြည်းဖြည်းနဲ့ဒီနှလုံးကြွက်သားတွေကစပြီးတော့ပျက်စီးလာပြီးဒီ window period ဆိုတာ6နာရီပေါ့နော်အဲ့တော့6နာရီလောက်တွင်းမှာဒီသွေးကြောကိုပြန်ဖွင့်နိုင်ခဲ့တယ်ဆိုလို့ရှိရင်တော့ဒီနှလုံးကြွက်သားတွေကတော်တော်များများပြန်ပြီးတော့သွေးပြန်ရမယ်ပြန်ပြီးအလုံးတွေထဲမှာပါလာ
ဟုတ်ကဲ့ဆရာကြီးအဲ့တော့အခုလိုဒီအချိန်မီသွေးကြောပြန်မဖွင့်နိုင်ဘောနော်ဘယ်လိုဆက်ဖြစ်လာမလဲဆရာကြ
ီးတကယ်လို့သူ့ဘတ်သူတဘာဝတရားအရခန္ဓာကိုယ်မှာရှိတဲ့သွေးတွင်းမှာဒီသွေးကဲတွေကိုပျော်စေနိုင်နဲ့ခန္ဓာကိုယ်ကသူ့အလိုတရားထုတ်တဲ့ဓာတ်တွေရှိတယ်အဲ့ဒါတွေကြောင့်လေသူ့အလိုလိုပွင့်သွားနိုင်တယ်လို့ကျွန်တော်တို့အပြင်ကနေဆေးပေးတာပဲဖြစ်ဖြစ်သွေးကြောပွင့်အောင်သွေးကြောချဲ့တာပဲဖြစ်ဖြစ်အဲ့လိုမျိုးမပွင့်နိုင်ခဲ့ဘူးဆိုလို့ရှိရင်အဲ့ကြောသားတွေကလုံးဝပျက်စီးသွားတယ်အလုံးမလို့တဲ့အတွက်နှလုံးညစ်တဲ့အာနေတော့ဒီလုံးကနေထွက်တဲ့ခန္ဓာကိုယ်တစ်ခုလုံးကိုပေးမဲ့တွေးရအလုံးလောက်မရတော့ဘူးအုံနောက်ထဲကိုတွေးမရလို့တတိတွေလဲကြသွားတာဖြစ်နိုင်တယ်နောက်တစ်ခုကတော့ရှေ့ကိုတွေးရမသွားလို့ရှိရင်ဘက်ပြန်ပြီးတော့အဲ့ဒီတွေးတွေကအဆုတ်ထဲမှာတွားပြီးတော့အိုင်နေအဲ့ခါကျတော့အဆုတ်ထဲမှာခြေတက်ပြီးများလာပြီးတော့အမောဖောက်တယ်အဲ့ဒါတွေကိုအချိန်မီမကုထိုင်ဘူးဆိုလို့ရှိရင်ပေဆုံးမှုဖြစ်တာပေါ့
ဟုတ်ကဲ့ဆရာနောက်ရောအခုလိုမဖွင့်နိုင်ရင်ဆက်ဖြစ်နိုင်တာက
ဒီလုံးကြွက်သားတွေဟာနှလုံးကိုသူ့အလိုလိုကိုအလုံးလုံးစေတိုင်တဲ့ electricity ကိုပါသူကပေးတာရှိအဲ့ electricity ပြတ်ကနာတက်တဲ့အခါမှာနှလုံးပြတ်သွားတဲ့ကျွန်တော်ဒီနှလုံးကြွက်သားအရာနေပြီးတော့နှလုံးခုန်ပြတ်မှန်တာပေါ့ပေါ်လာတဲ့အခါမှာသူ့ရဲ့နှလုံးခုန်ပြတ်သွားတယ်တက ကယ်လိုများတိတ်ဆိုးခဲ့ရင်အဲ့ဒီနှလုံးကျွတ်သားကပျက်စီးသွားနေမှာပဲနဲ့ပေါက်သွားတယ်။ပေါက်သွားရင်နှလုံးထဲမှာရှိတဲ့သွေးတွေကနှလုံးနဲ့နှလုံးအပေပါထဲမှာသွားပြီးတော့ပွက်သွားတယ်။အဲ့ဒီခါမှာနှလုံးကညစ်လေလေသွေးရရှိမရောက်တော့ဘူး။နှလုံးရဲ့အပြင်နဲ့အမေပါထဲမှာသွားအိုင်တယ်။အဲ့ဒါကြောင့်လေချက်ချင်းပြေးနိုင်တယ်။အဲ့ဒီရနေမှာသူကတကယ်လို့အသက်သေးမသွားဘူး။ရှင်ကြံရစ်ခဲ့တယ်ဆိုရင်နောက်ပိုင်းပြဿနာတွေကတော့နှလုံးကြီးမယ်။နှလုံးကျွတ်သားညစ်အားနည်းမယ်။အဲ့ခါကျတော့လူနာမောမယ်ဖောမယ်နောက်ဆက်တွဲပြဿနာတွေပေါ့
ဟုတ်ကဲ့ဆရာကြီးခုနဆရာပြောသလိုဒီရုတ်တရက်သေဆုံးမှုမဖြစ်အောင်ပေါ့ဆရာနော်ဒီအချိန်မီသေချာပြန်ဖွင့်နိုင်ဖို့အတွက်ဆိုလို့ရှိရင်အဓိကလူနာဘက်ကဘာကြိုသိထားဖို့အရေးကြီးမယ်ထင်လဲဆရာကြီ
းအဓိကသေချာခြင်းနဲ့ဆိုတာကတော့ရုတ်တရက်အသက်အန္တရာယ်ပေးနိုင်တဲ့ယောဂါမဟုတ်ဘူးအာလှုပ်ရှားတဲ့အောင်းနဲ့နားလိုက်တဲ့တက်တာတွေဒါဖြည်းဖြည်းချင်းဆရာဝန်စီမှာပြလို့ရတယ်ယောဂါရှာလို့ရတယ်ကုလို့ရတယ်အယုတ်တည်းအတန်နေပေးမဲ့ဟာကနှလုံးသွေးကြောပိတ်တာပေါ့ဒါနှလုံးသွေးကြောပိတ်တာကတချို့တွေကြတော့လေဘလောက်ပဲလူနာကကျမရေဘူတူတာတွေပြေဆုံးလို့အားတဲ့ awareness ကြီးဘလောက်ပဲရှိနေနေဘလောက်ပဲခင်မိတဲ့ကုသမှုတွေနဲ့လက်တကန်းကွာမှာပဲရှိနေနေဘလို့မှမကယ်နိုင်တဲ့ဟာတော့ဒီ sudden death ပေါ့တချို့ကသွေးကြောပိတ်တယ်ချက်ချင်းကိုနှလုံးခုန်ကျက်ပေါက်ပြီးတော့ဘာမှအောင်းနေအောင်းနေပုံစုံတိုင်းဆိုသေးသွားတယ်။အဲ့ဒီခါတွေကတော့ကျွန်တော်တို့ဘယ်လိုမှမကုတ်နိုင်ဘူးပေါ့နော်။အရန်ကိုဒီ message ဖာတက်ခေါ်တာပေါ့နော်။တော်တော်ကြီးကိုဟလာနှလုံးတင်မသွေးကြောကြီးကိုပိတ်သွားတယ်။နှလုံးကြွက်သားတွေအများကြီးတစ်ခါတည်းပျက်စီးသွားတယ်။အဲ့လိုခါတွေကကျွန်တော်တို့မကင်နိုင်
ဘူး။ဟုတ်ကဲ့ဆရာကြီး။အဲ့ဒီတော့ဒီမသေးအောင်ကာကွယ်ရေးကုသပေးနိုင်တဲ့အနေအထားကရော
။အဲ့ဖြည်းဖြည်းချင်းပိတ်တယ်၊အောင်းတယ်။အဲ့လိုခါမျိုးမှာအချိန်မီပေါ့နော်သူကချက်ချင်းရုပ်တရက်စောစောပြောတဲ့ sudden death ထဲမှာမပါဝင်တဲ့လူတွေကတော့အချိန်မီတာသွေးကြောပွင့်အောင်ကုသတဲ့ကုထုံးတစ်ခုခုရခဲ့မယ်ဆိုရင်အဲ့တည်းလေရှင်မယ်ဒီနှလုံးသွေးကြောပိတ်ရဲ့နောက်ဆက်တွဲဖြစ်တဲ့အမောဖောက်တာတွေကာကွယ်နိုင်မှာဖြစ်တယ်အဲ့တော့အဲ့လိုတီးဖို့အတွက်နှလုံးသွေးကြောပိတ်ယောဂါကိုနှလုံးသွေးကြောပွင့်ကုထုံးတစ်ခုခုရနိုင်ဖို့အတွက် step က၄ခုရှိတယ်နံပါတ်၁ကလူနာကိုယ်တိုင်းလူနာကိုယ်တိုင်ကသူ့မှာခံစားနေတဲ့ဝေဒနာဟာနှလုံးသွေးကြောပိတ်တာလားလို့သူတန်တရာရှိရမယ်။အဲဒီဟာအတွက်ကတော့လူနာက heart attack awareness ဆိုတာရှိဖို့လိုပါတယ်။ပြီးရင်သူကပထမဆုံးပြေးသွားမယ်ဆိုတော့ first medical contact ကျန်းမာရေးဝန်ထမ်းသို့မဟုတ်ဆေးရုံဆေးခန်းကိုအရင်ဆုံးသူက medical person နဲ့သူတွေ့ရမယ်။ medical person ကလည်းလူနာကတော့သူ့ကိုယ်သူနှလုံးသွေးကြောပိတ်တယ်ထင်လို့လာပြပါတော့ညာလေသူပထမဆုံးအဲ့ဒီ symptom ကိုအဝဲမဖြစ်ဘူးဒါကတော့အစာရင်လည်းမသိပါဘူးဒါကတော့ရိုးရိုးအပေါ်ရန်လာတာပါပဲဆိုတဲ့ဟာမျိုးနဲ့ဒီ next ဖြစ်သွားခဲ့ရင် next step ကျွန်တော်ဘယ်လိုမှမသွားနိုင်ဘူးအဲ့တော့လူနာကအဝဲဖြစ်တယ်သူ့ရဲ့ first medical contact ကလည်းဟာဒါကတော့နှလုံးသွေးကြောပိတ်တာများဖြစ်မလားမသိဘူးလို့ဆိုရင်ဘာလုပ်ရမလဲကျွန်တော် ECG အရင်ဆုံးဆွဲဖို့လိုပါတယ်တော့နှလုံးသွေးကြောပိတ်ယောဂါကိုပထမအဦးဆုံးနဲ့အမှန်ကန်ဆုံးသိနိုင်တဲ့ဒီယောဂါရှာဖွေမှုကတော့ ECG ပါပဲ။ဟော ECG မှာနှလုံးသွေးကြောပိတ်ပါတယ်ဆိုတဲ့ဒီ electrical changes တွေတွေ့ပြီးဆိုရင်ဒုတိယအဆင့်ဒီလူအသက်ရှင်ဖို့အောင်မြင်ပါပြီ
။ဟုတ်ကဲ့နောက်တစ်ဆင့်ကတော့ဆရာကြီ
းတတိယအဆင့်ကအဲ့ဒီ first medical contact ကဒီလူကိုသွေးကြောပွင့်အောင်ပုံထုံးပေးနိုင်တဲ့နေရာကိုဆက်လက်ပြီးပို့ဖို့လိုတယ်ပြီးရင်အဲသူရောက်သွားတဲ့နေရာဆိုတာဆေးရုံပဲဖြစ်ဖြစ်ပုဂ္ဂလိကကျမရေးဌာနပဲဖြစ်ဖြစ်အဲ့ဒီစင်တာက action မြန်မြန်ယူဖို့လိုပါတယ်သူ့ကိုအမြန်ဆုံးသွေးကြောပွင့်စေဆိုရင်နာယီဝက်အတွင်းပါတွင်ပေးနိုင်တယ် primary PCI ကုထုံးဆိုလို့ရှိရင်တော့အရေးပေါ်သွေးကြောချက်ကုသခြင်းပေါ့နော်နည်းနည်း60အတွင်းအရေးပေါ်သွေးကြောချက်ပေးနိုင်တယ်ဆိုလို့ရှိရင်အသက်ရှင်ဖို့အသက်ရှင်ခဲ့ပြီးရဲ့နောက်ပိုင်းမှာလည်းမောပေါက်တာတွေကင်းကင်းနဲ့ပုံမှန်ဘဝကိုရောက်ဖို့ရအတွက်ပြေချာတော့ဖြစ်သွားပါ
တယ်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကျမ်းမာရေးကဏ္ဍကိုကြားခဲ့ရတာပါ။အခုတစ်ခါမှာတော့တိုင်းရင်သတင်းလွှာအစီအစဉ်ကိုတင်ဆက်ပေးပါမယ်။ဒီအစီအစဉ်ကိုတော့တိုင်းရင်သတင်းတောက်တွေကတင်ဆက်ထားကြပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့ တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒီတာတိုင်းသားသတင်းတော့တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့KNU ညောင်လေးပင်ခရိုင်တပ်မဟာ3မုံမြို့နယ်နဲ့ကြောက်ကြီးမြို့နယ်မှာစစ်ကောင်စီတပ်ကကြေးရွာတွေကိုလက်နက်ကြီးတွေပစ်ခတ်လို့ရွာပေါင်း40ကျော်ကကြီးလက်ဒေသခံ9000ကျော်နေရက်ကနေထွက်ပြေးတိမ်းရှောင်နေရပါတယ်။ကရင်မျိုးသားလူမျိုးရေးတပ်မတော် KNL တပ်မဟာ9နယ်မြေမှာအခြေစိုက်ထားတဲ့ရခိုင်တပ်တော် AA တပ်စခန်းတစ်ခုကိုစစ်ကောင်စီတပ်ကလေကြောင်းနဲ့ဇူလိုင်လ4ရက်နေ့ကပုံကျဲတိုက်ခိုက်ခဲ့ရမှာတော့ AA တပ်ဖွဲ့ဝင်6ယောက်ကြာဆုံးခဲ့ပါတယ်။
ကျမကနန်းဟောမရှင်တရင်တွေကိုစိုက်မုံနဲ့အတူတင်ဆက်ပေးသွားမှာပါ KNU ညောင်လေးပင်ခရိုင်တပ်မဟာ3မုံမြို့နယ်နဲ့ကြောက်ကြီးမြို့နယ်မှာစစ်ကောင်စီတပ်အင်အားအလုံးရင်တိုးချဲ့ချလာပြီးတိုက်ပွဲနေ့တိုင်းဖြစ်ပွားနေတာကြောင့်ရွာပေါင်း40ကျော်ကဒေသခံလူထု9000ကျော်ထွက်ပြေးနေရတယ်လို့ဒေသခံကရင်အရက်ဖက်လူမှုရေးရအဖွဲ့ထံကနေသိရပါတယ်ပြီးခဲ့တဲ့ဇူလိုင်လ2ရက်နေ့ကမုံမြို့နယ်မှာရှိတဲ့စစ်ကောင်စီတပ်စခန်းငယ်5ခုကိုနယ်မြေခံကရင်အမျိုးသားလူမျိုးရေးတပ်မတော် KNL တပ်ကတက်ရောက်တိုက်ခိုက်သိမ်းယူပြီးတဲ့နောက်မှာစစ်ကောင်စီတပ်ဖက်ကအင်အားအလုံးရင်တိုးချဲ့လာတဲ့အတွေ့ဒေသခံတွေထပ်မံတင်းရှောင်ရတာပါထွက်ပြေးတင်းရှောင်ရတဲ့စစ်ရှောင်များစုဟာစစ်တောင်းမြစ်အနောက်ဘက်ချမ်းမှာရှိတဲ့ဖြူးမြို့နဲ့တောင်ငူမြို့တောတောင်တွေထမ်းမှာလည်းပုန်းခိုနေစေလို့ဖြူးရောက်ဒေသခံတွေကပြောပါတယ်
ရှမ်းပြည်တောင်ပိုင်းမိုင်းရှုမြို့နယ်ထဲမှာရှိတဲ့ရှမ်းပြည်ဒုတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA တပ်စခန်းတွေဖယ်ပေးဖို့စစ်ကောင်စီကရစတာနှစ်ကြိမ်တိုင်တိုင်ပေးပေမဲ့တပ်မဖယ်ပေးလို့နှစ်ဖက်သက်စည်ရေးတင်းမာမှုမြင့်တက်လာနေတဲ့အပြင်ရှမ်းပြည်မြောက်ပိုင်းမိုးမိတ်မြို့နယ်ထဲမှာလည်းရင်ဆိုင်တိုက်ပွဲဖြစ်ပွားခဲ့ပါတယ်။စူလိုင်လ၁ရက်နေ့ကမိုးမိတ်မြို့နယ်ဝမ်ပတ်ကျော်အုပ်စု1ဦးမြာနဲ့ပုံကောင်းရွာကြားမှာတိုက်ပွဲဖြစ်ပွားခဲ့တာပါတိုက်ပွဲကြောင့်စစ်ကောင်စီဘက်က3ဦးသေဆုံးပြီး5ဦးထက်မနည်းဒဏ်ရာရရှိခဲ့တယ်လို့ SFPP ဘက်ကပြောပါတယ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကလန်းနဲ့ငင်းချမ်းရေးဆွေးနွေးပွဲကိုတက်ဖို့ SFPP SSA ကအမိစင်းပေးထားပေမဲ့ဇွန်လ4ရက်နေ့ကတကြိမ်ဇွန်လ30ရက်နေ့ကတကြိမ်နောက်ဆုံးထားပြီးမိုင်းရှူမြို့နယ်ထဲကတပ်စခန်း3ခုဖယ်ပေးဖို့ညွှန်ကြားထားတာကြောင့်နှစ်ဖက်စီရေးတင်းမာလာပြီးငင်းချမ်းရေးအတွက်တွေ့ဆုံဖို့လည်း SSPP ဘက်ကဆိုင်းငံ့ထားပါတယ်
ချင်းပြည်နယ်ဖလန်းမြို့နယ်ကလေးမြို့နယ်တွေမှာပြီးခဲ့တဲ့မေလနဲ့ဇွန်လအတွင်းစစ်ကောင်စီတပ်ဖွဲ့နဲ့တိုက်ပွဲဖြစ်ပွားမှု17ကြိမ်ရှိခဲ့ပြီးစစ်ကောင်စီဘက်ကကြားဆုံးမှုများပြားတယ်လို့ဒေသခံလူထုကကွယ်ရေးတပ်ကပြောပါတယ်ချင်းအမျိုးသားအဖွဲ့ချုပ် CNO CNDF ရဲ့ဇူလိုင်လ4ရက်နေ့ထုတ်ပြန်ချက်မှာစစ်ကောင်စီဘက်က66ဦးသေဆုံးခဲ့ပြီးချင်းအမျိုးသားကကွယ်ရေးတပ်ဖွဲ့ကရဲဘော်3ဦးကြားဆုံး4ဦးဒဏ်ရာရရှိခဲ့တယ်လို့ထုတ်ပြန်ထားပါတယ်စကိုင်းတိုင်းကလေးမြို့နယ်မှာစစ်ကောင်စီတပ်နဲ့ CNDF ပူးပေါင်းတပ်ဖွဲ့ကြတိုက်ပွဲ9ကြိမ်ဖြစ်ပွားခဲ့ပြီးဖလန်းမြို့နယ်ကလေးဖလန်းကလန်းမော်မှာ4ကြိမ်တိုက်ပွဲဖြစ်ပွားခဲ့ကြတာဖြစ်ပါတယ်စစ်ကောင်စီတပ်ဖွဲ့ဟာမေလအတွင်းဖလန်းမြို့နယ်ရမ်ထလိုကျေးရွာကနေအိမ်10လုံးတလန်စာကျေးရွာကနေအိမ်18လုံးပေါတဲကျေးရွာကနေအိမ်6လုံးနဲ့ဆောင်လေးကျေးရွာကနေအိမ်9လုံးတို့ကိုမိရှုဖျက်ဆီးခဲ့ကြတယ်လို့ CNO CNDF ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်
ရခိုင်ပြည်စစ်တွေအချင်းထောင်မှာဖမ်းဆီးခံထားရပြီးနှစ်နှစ်ကျော်ကြာမှုရင်ဆိုင်နေရတဲ့ပုံနှကျွန်းမြို့နယ်ကြောက်စိတ်ကြီးရွာသား5ဦးကိုစွန်လ6ရက်နေ့မှာစစ်တွေခရင်တရားရုံးကနေထောင်ဒဏ်3နှစ်ချမှတ်လိုက်ပါတယ်အခုလိုထောင်ဒဏ်3နှစ်ချမှတ်လိုက်ရပေမဲ့ချုပ်ရက်တွေကိုခံစားခွင့်ရတယ်လို့အမှုကိုလိုက်ပါဆောင်ရွက်ပေးနေသူတရားခံသူတွေကတော့ကြောက်စိတ်ရွာသားကိုညင်ညီအောင်အပါအဝင်5ဦးဖြစ်ပြီးသူတို့ကို2019ခုနှစ်ဧပြီလ19ရက်နေ့မှာတခြားကျေးရွာသား38ဦးနဲ့အတူစစ်ကောင်စီတပ်ဖက်ကဖမ်းဆီးခဲ့တာပါတခြားရွာသားတွေကိုစစ်ကောင်စီတပ်ဖက်ကလွတ်ပေးပေမဲ့ကိုညီအောင်အပါဝင်9ဦးကိုတော့ရခိုင်တပ်တော်အရင်နဲ့ဆက်ဆက်တယ်လို့ဆွတ်ဆွဲပြီးအရာရှိတဦးဖြစ်သူပိုကြီးတင်ထွန်းနိုင်ကတရားလိုလုပ်ပြီးတရားစွဲဆိုခဲ့တာဖြစ်ပါတယ်
ကရင်မျိုးသားလူမျိုးရေးတပ်မတော် KNL တပ်မဟာ9နယ်မြေမှာအခြေစိုက်ထားတဲ့ရခိုင်တပ်တော် AA တပ်စခန်းတစ်ခုကိုစစ်ကောင်စီတပ်ကလေကြောင်းနဲ့ဇူလိုင်လ4ရက်နေ့ကဘုံကျဲတက်ခတ်ရမှာ AA တပ်ဖွဲ့ဝင်6ဦးကြာဆုံးခဲ့ပါတယ်။ကရင်ပြည်နယ်ထိုင်းမြန်မာနယ်စပ်အနီးမှာရှိတဲ့အဲ့ဒီ AA တပ်စခန်းရဲ့အနီးပတ်ဝန်းကျင်တစ်ဝိုက်မှာတစုံတရာတိုက်ပွဲဖြစ်ပွားခဲ့တာမရှိဘဲစစ်တပ်ကဂျက်တိုက်လေယာဉ်နဲ့ရွေချက်ရှိရှိလာရဘုံကျဲတက်ခတ်တာကိုလိုအပ်တယ်လို့တုံ့ပြန်သွားမယ်လို့
AA ပြောရေးဆိုခွင့်ရှိသူခိုင်တုခကပြောပါတယ်ဘုံကျဲတိုက်ခိုက်ခံရတဲ့ AA စခန်းကစေယုံစေခန်းစက်ချုပ်စက်ယုံအပါအဝင်အဆောက်အုံတချို့ပျက်စီးဆုံးရှုံးခဲ့တာပါ AA တပ်ဖွဲ့ဝင်တွေဟာရခိုင်ပြည်နယ်အတွင်းမှာတာမကကချင်ပြည်နယ်ရှမ်းမြောက်ဒေသကရင်ပြည်နယ်တို့မှာဖြန့်ကျက်လှုပ်ရှားနေတယ်လို့သိရပါတယ်
အခုသတင်းလွှာတွေကိုတင်ဆက်ပြီးသွားမှာပါအကျန်းဘတ်နီးနဲ့အာနာသိန်းစင်ကာလအတွင်းတမျိုးလုံးနီးပါးမိရှုခံထားတဲ့ချင်းပြည်နယ်ထန်တလန်မြို့ကိုပြန်လည်ထူထောင်ဖို့စစ်ကောင်စီကပြောဆိုလာပါတယ်အဲ့ဒီအပေါ်ချင်းလူထုချင်းကောင်းဆောင်တွေနဲ့ချင်းရက်ဘတ်ဖွဲ့စည်းတွေကဘလို့သဘောထားရှိပါတယ်လဲဆိုတာကိုတော့ကိုရောဘတ်ကစူးစီးပေးထားပါတယ
်ပြီးခဲ့တဲ့ဇွန်လ30ရက်နေ့ကစစ်ကောင်စီခန့်ချင်းပြည်နယ်အစိုးရအဖွဲ့ဦးဆောင်မှုနဲ့ထန်တလန်မြို့နယ်ပြန်လည်ထူထောင်ရေးနဲ့ပြန်လည်တည်ဆောက်ရေးဆိုင်ရာလုပ်ငန်းညှိနှိုင်းအစည်းအဝေးတရက်ကိုဟာခါမြို့မှာကျင်းပခဲ့ကြတာဖြစ်ပါတယ်။အဲ့ဒီအစည်းအဝေးမှာစစ်ကောင်စီခန့်ချင်းပြည်နယ်ဝန်ကြီးချုပ်ဦးမွန်ဆန်းအောင်အနောက်မြောက်တိုင်းစစ်ဌာနချုပ်ဒုတိယတိုင်းမှူးဘူမှုချုပ်မြို့ထွလှိုင်ထန်တလန်မြို့နယ်ကတိုက်ခါတော်ရဆရာတော်တချို့နဲ့အမျိုးမျိုးမျိုးဖတ်တချို့ကိုဖိတ်ခေါ်တက်ရောက်ခဲ့ကြပြီးမြဲဒီကိစ္စကလုံးဝလက်ခံနိုင်စရာမရှိဘူးလို့ထန်တလန်မြို့ကတိုက်ခါတော်ရဆရာတော် Reverend Lian Chon ကပြောပါတယ်
အဲ့ဒါလက်ခံနိုင်စရာမရှိတဲ့ဟာလို့ပဲထင်ပါတယ်။ဘာကြောင့်လဲဆိုတော့စစ်ကောင်စီကကျွန်တော်တို့ကမယုံတော့လို့ပေါ့နော်။ယုံလဲမယုံဘူး၊သူတို့ကိုအားလဲမကူဘူး။ကျွန်တော်တို့လောက်အားနဲ့ကိုအကူပဲလောက်ရလို့အဲ့လိုခံယူရပေါ့။အဲ့ဒါကြောင့်စစ်ကောင်စီနဲ့ပတ်သက်တာလဲကျွန်တော်တို့ကမလူချင်းဘူးပေါ့။သူတို့နဲ့လုံးဝမပတ်သက်တာဘူးပဲကျွန်တော်တို့လူချင်းတာ။
လူထုရဲ့ရွာကိုမီးတင်ရှုပြီးပြန်လဲထူထောင်ပေးမယ်ဆိုတာလက်ရှိတော်လှန်ရေးကာလအနေထားမှာလက်ခံနိုင်စရာမရှိတဲ့အတွက်လူထုအနေနဲ့အထူးသတိထားဖို့လိုတယ်လို့ဇူလိုင်လ3ရက်နေ့စွဲနဲ့ကြားကာလချင်းမြို့သားအတိုင်းပင်ခံကောင်စီ ICNCC ကကြေညာချက်ထုတ်ပြန်ခဲ့ပါတယ် ICNCC အဖွဲ့ဝင်တဦးဖြစ်တဲ့ဦးပေမင်းကယခုလိုပြောဆိုပါတယ်
ဒီကောင်စီကသူတို့ချီချီမမတမျိုးလုံးပြတိအောင်လုပ်ပေးမှပြန်လေတူထောင်ရေးကိုကျွန်တော်တို့တော့လုပ်ပဲပါညာပြောတာကတော့သူကဒီသူကြားမှာချင်းချင်းရန်တိုက်ပေးတယ်လို့ဖြစ်တာပေါ့နော်ကျွန်တော်အမြင်တစ်ခုပေါ့တစ်ဖက်လေဒီသူတွေကိုဘော်ဒလင်ညာပေးမှပြောတဲ့အရာတစ်ခုဖြစ်တယ်ဒီသူတွေရှုံရှုံမျက်နှာခဲတဲ့ကောင်ဘလောက်ဖြစ်တရားမျက်တာမှုရှိအောင်ကိုသူတို့ကလုပ်ပေးမလဲဆိုတာကမိကွန်ထုတ်ဖျားတယ်လူသားမဆန်တဲ့ကျူးလွန်ထားတဲ့အရာတွေကိုသူတို့ကဖုံးဖိခြင်းလို့အဲ့လိုလူဆောင်ချက်တစ်ခုပဲလို့ကျွန်တော်အနေနဲ့တော့ဒီလိုယူဆရပါတယ
်ထန်တလန်မြို့နယ်ပြန်လည်ထူထောင်ရေးနဲ့ပြန်လည်တည်ဆောက်ရေးလုပ်ငန်းဟာပြည်တွင်းပြည်ပရှိထန်တလန်မြို့နယ်သူမြို့နယ်သားများအားလုံးပါဝင်ပြီးဆောင်ရွက်ကြရမယ့်လုပ်ငန်းစဉ်တစ်ရပ်ဖြစ်တယ်လို့လည်း ICNCC ကဆိုပါတယ်အလားတူ CDF ထန်တလန်တပ်ဖွဲ့ကလည်းစစ်ကောင်စီရဲ့ထန်တလန်မြို့ပြန်လည်ထူထောင်ရေးနဲ့တိဆောက်ရေးဆိုင်ရာလုပ်ငန်းဆောင်ရွက်ချက်ဟူသမျှကိုလုံးဝလုံးဝအတိအမှတ်မပြုကန့်ကွက်တယ်ဆိုပြီးဇူလိုင်လ2ရက်နေ့ကထုတ်ပြန်ခဲ့ပါသေးတယ်။အင်ဂျင်1000ကျော်ရှိပြီးလူဦးရေ1000ဝန်းကျင်နေထိုင်တဲ့ထန်တလန်မြို့ကိုစစ်ကောင်စီတပ်ဖွဲ့က2021ခုနှစ်စက်တင်ဘာလကနေ2022ခုနှစ်ဇွန်လအထိအနည်းဆုံး35ကြိမ်မီးရှို့ခဲ့ပြီးဖျားကျောင်း12ကျောင်းအပါအဝင်လူနေအိမ်ကြီး1500နီးပါးလောင်ကျွမ်းပြာကျခဲ့ရတယ်လို့ထန်တလန်မြို့ပြည်သူအားလုံးဟာလည်းနေဆက်ဒေသနဲ့အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးတိတ်ရှောင်နေကြရပါတယ်ခင်ဗျာ
ဆက်ပြီးတော့လက်ရှိနိုင်ငံရေးပြဿနာတွေကိုဖြေရှင်းဖို့အတွက်ဖန်ဆီးခံထားတဲ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးဖို့မဖြစ်နိုင်ဘူးဆိုတာမျိုးအပြစ်မပြောနိုင်ဘူးလို့စစ်ကောင်စီရဲ့ပြောခွင့်ရဗိုလ်ချုပ်ဇော်မင်းထွန်းကပြောလိုက်တဲ့အပေါ်တိုင်းနာခေါင်းဆောင်တချို့ကဘလို့သဘောထားရှိပြီးတုံ့ပြန်ပါတယ်လဲဆိုတာကိုတော့မိကလျာမွန်ကနေစူးစီးတင်ဆက်ပေးထားပါတ
ယ်မြန်မာနိုင်ငံသူနိုင်ငံသားအကျိုးစီးပွားကိုရှေ့ရှုပြီးနတ်ဆက်ကကောင်စီနဲ့ဒေါအောင်ဆန်းစုကြည်တွေ့ဆုံဆွေးနွေးမှုဖြစ်လာနိုင်တယ်လို့ရခိုင်ဥဆောင်ပါတီ AFP ဥက္ကဋ္ဌဒေါက်တာအေးမောင်ကအခုလိုသုံးသပ်ပါတယ်
။ဘုချုပ်စုမင်းထွန်းပြောတဲ့မဖြစ်နိုင်ဘူးဆိုတာမဖြစ်ဘူးမဖြစ်နိုင်ဘူးဆိုတာလေ။ဟုတ်လားမတွေ့ဆုံဘူးဆိုတာမဖြစ်နိုင်ဘူးပို့ရနော်။ဆိုတော့တွေ့ဆုံတာလေးဖြစ်နိုင်နေပို့။နိုင်ငံသူနိုင်ငံသားတွေရဲ့ဂျိုးစီးပွားနယ်ပဲဆိုင်တာပို့ဗျ။ဂျိုးစီးပွားရနော်တွေ့ဖို့ဆွေးနွေးဖို့လေးဖြစ်လာနေတာပို့။နော်ရန်ဘက်ကနေမိတ်တွေလေးဖြစ်သွားနေတာပို့
။အာဆီယံအထူးတန်တမာနဲ့ဇူလိုင်လရက်မှာတွေ့ဆုံဆွေးနွေးခဲ့တဲ့ဒေါက်တာအေးမောင်ကဒေါအောင်ဆန်းစုကြည်ကိုလှုပ်ပေးဖို့လက်ရှိရခိုင်ပြည်နယ်ကအခြေအနေတွေပြင်တိုင်းရင်းသားတွေနဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ဖော်ဆောင်ဖို့အချက်ငါးချက်ကိုအကြံပြုခဲ့တယ်လို့လည်းသိရပါဗါးအလားတူအာဆီယံထူးတန်တမာနဲ့တွေ့ဆုံခဲ့တဲ့ NCA လက်မှတ်ထိုးတိုင်းရင်းသားလက်နက်ကင်တော်လှန်ရေး EAO ခုနှစ်ဖွဲ့တို့ကလည်းသက်ဆိုင်သူပါဝင်သည့်ပါဝင်ထိုက်သူအားလုံးနိုင်ငံရေးတွေ့ဆုံဆွေးနွေးပွဲကျင်းပနိုင်ဖို့တင်ပြခဲ့တယ်လို့လည်း PPSD ပြောခွင့်ရမွန်ပြည်ထက်ပါတီကိုယ်စားလှယ်နိုင်အောင်မင်းကခုလိုပြောပါဗါး
တွေ့ဆုံဒီတွေ့ဆုံထားတဲ့ပုံစံတွေကိုတွေ့ဆုံသွားဖို့ကျွန်တော်တို့ကတိုက်တွန်းသွားတယ်ဒါကလည်းကျွန်တော်တို့ပြောလိုက်ရင်တကယ်ဒီနိုင်ငံမှာတကယ်အရေးကြီးတဲ့ပုံစံတွေကိုစုကြတဲ့အတော်စီပါဝင်တယ်သူလည်းထိထားပါတယ်ဒါကြောင့်ပြည်ထက်က သူပါမောက်ချင်းလာတော့ငါတကလည်းဆိုကျူစားတယ်အမှတူတူပြောင်းဘူးဒီတစ်ပတ်မှလည်းတွေ့ကြရအောင်နဲ့သူဆက်လက်ကျူစားသွားမယ်လို့ပဲသူကျွန်တော်တို့ကိုရှင်းပြခဲ့ပါတယ်ခင်ဗျာ
ဒေါအောင်ဆန်းစုကြည်ဟာနေပြည်တော်အချုပ်ထောင်မှာထောင်နန်း၁၂နှစ်လက်ရှိချမှတ်ခံထားရပြီးပုံမှ၆ခုကိုလည်းဆက်လက်ရင်ဆိုင်နေရဆဲပါမြန်မာနိုင်ငံကအဖွဲ့အစည်းတည်တည်နေနဲ့နိုင်ငံရဲ့အခင်းကျင်းနဲ့ပြည်သူလူထုအကျိုးစီးပွားကိုလေးထားကြပြီးတော့လက်တွေ့ကြမှုအပြန်လှန်နားလည်တိကျမှုနဲ့ဘက်ပေါင်းစုံရဲ့တောင်းဆိုချက်တွေကိုထက်သွင်းစဉ်းစားကတည်ငြိမ်အချမ်းရေးကိုစောလျင်စွာဆောင်ရွက်ဖို့အားပေးတယ်လို့လည်းမြန်မာနိုင်ငံကိုရောက်လာခဲ့တဲ့တရုတ်ပြည်နိုင်ငံသားရေးဝန်ကြီးဝမ်ယီကစစ်ကောင်စီကိုပြောဆိုခဲ့တယ်လို့သိရပါတယ်ရှင
်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ကရင်မျိုးသားလူမျိုးရေးတပ်မတော် KNL တပ်မဟာ9နယ်မြေမှာအခြေစိုက်ထားတဲ့ရခိုင်တပ်တော် AA တပ်စခန်းတစ်ခုကိုစစ်ကောင်စီတပ်ကလေကြောင်းနဲ့ဇူလိုင်လ4ရက်နေ့ကဘုံကျဲတက်ခတ်ရမှာ AA တပ်ဖွဲ့ဝင်6ဦးကြာဆုံးခဲ့ပါတယ်ရှမ်းပြည်တိုးတက်ရေးပါတီရှမ်းပြည်တပ်မတော် SSPP SSA ရဲ့မိုင်းရှူးမြို့နယ်ထဲကတပ်စခန်းတွေဖယ်ပေးဖို့စစ်ကောင်စီကနှစ်ကြိမ်တိုင်းရစဒံပေးပေမဲ့တပ်မဖယ်ပေးလို့နှစ်ဖက်စစ်ရေးတင်းမာမှုပုံမမြင့်တက်လာနေပါတယ်
တော်ရရှင်တွေအခုနားဆင်နေကြတာကတော့နေဆက်ဒေတာကတိုင်းသာသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမကအာမီပါ။
ဒီအမေရိကန်တန်ရဲ့2022ခုနှစ်ဇူလိုင်လ8ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်လက်ပြီးတော့သတင်းအချင်းချုပ်ကိုမတ်တိုင်ကီထိုက်ကပြောပြပေးမှာပ
ါ။ဗြိတိန်ကွန်ဆာဗေးတစ်အစိုးရအဖွဲ့ရင်းအကြီးအကျယ်ရင်းနှီးမှုနဲ့ရင်ဆိုင်နေရတဲ့ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ကပါတီခေါင်းဆောင်အဖြစ်ကနေနှုတ်ထွက်မဲ့ကြောင်းကြာသာပတိနေမှာကြေညာလိုက်ပြီးပါတီခေါင်းဆောင်တဲ့မရွေးကောက်ရသေးချိန်ထိဝန်ကြီးချုပ်အဖြစ်ဆက်လက်တာဝန်ယူမယ့်အကြောင်းပြောဆိုထားပါတယ်။ရုရှားကိုအန်တုတဲ့အနေနဲ့ပင်လယ်နဲ့ထဲကစနိတ်ကျွန်းမွေကျွန်းပေါ်မှာယူကရိန်းကကြာသာပတိနေမှာနိုင်ငံတော်အလံကိုလွှင့်တင်ခဲ့ပေမဲ့ရုရှားတပ်တွေကချက်ချင်းတုတ်ပြန်တိုက်ခိုက်ခဲ့တာကြောင့်ယူကရိန်းစခန်းမှာထိခိုက်ပျက်စီးမှုတွေရှိခဲ့ပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကယူကရိန်းကိုကျူးကျော်ခဲ့တဲ့လေးလကျော်အတွင်းယူကရိန်းနိုင်ငံရဲ့ပင်လယ်နဲ့စစ်ကမ်းမြို့အိုဒက်ဆာရဲ့တောင်ဘက်86မိုင်ကျော်ဝေးတဲ့မွေကျွန်းငယ်လေးကိုထိ ंछ ုပ်ထားကြောင်းနှစ်ဖက်စလုံးကပြောဆိုနေကြတာပါစစ်ပွဲစတင်ချိန်လောက်ကစရုရှားတပ်တွေသိမ်းပိုက်ခဲ့တဲ့ကျွန်းကိုတော့ပြီးခဲ့တဲ့သတင်းပတ်မှာယူကရိန်းတပ်ဖွဲ့တွေကပြန်လည်သိမ်းယူခဲ့တာဖြစ်ပါတယ်တရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီရဲ့မြန်မာနိုင်ငံခီးစဉ်ကြောင့်အရှိတောင်အာရှနိုင်ငံများအသင်းအာဆီယံရဲ့မြန်မာရေးကြိုးပမ်းမှုတွေကိုထိခိုက်မှာစိုးရိမ်နေကြောင်း South China Morning Post ကဖော်ပြပါတယ်။မြန်မာအချက်အတဲပြဿနာကိုဖြေရှင်းတာမှာစစ်ကောင်စီရဲ့အစီအစဉ်ကိုထောက်ခံရေးနဲ့ပုံမှန်ပြန်ဆက်ဆံဖို့အာဆီယံကိုဖျားပြရတွေရှိတယ်လို့လည်းအကဲခတ်တွေရဲ့ပြောကြားချက်ကိုကိုကဖော်ပြပါတယ်။မဲကောင်ဒေတာရင်းနိုင်ငံများရဲ့နိုင်ငံခြားရေးဝန်ကြီးများအစည်းအဝေးကိုတော့မြန်မာနိုင်ငံမှာပြီးခဲ့တဲ့ရက်ပိုင်းကတရုတ်ကပူရဲဥဆောင်ကျင်းပခဲ့တာမှာတရုတ်နိုင်ငံခြားရေးဝန်ကြီးဝမ်ယီတက်ရောက်ခဲ့တာဖြစ်ပါတယ်။အိန္ဒိယနိုင်ငံသားနှစ်ဦးမြန်မာဘက်ခြမ်းမှာတပ်ဖြတ်ခံခဲ့ရတာနဲ့ပတ်သက်ပြီးမချင်မနှက်ဖြစ်စူပူဆန္ဒပြပွဲတွေဖြစ်နေတဲ့မနီပူပြည်နယ်မိုးရင်းမြို့ကိုအရေးပေါ်အမိန့်ထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ရက်ကအိန္ဒိယနိုင်ငံမိုးရင်းမြို့မှာဒေသခံတွေဆန္ဒပြခဲ့ကြသလိုမြန်မာနိုင်ငံဘက်နေဆက်ချန်စီယိုအနီးကနတ်ဖာလုံကရဲကင်းတစ်ခုကိုလည်းမီးရှို့ခဲ့ကြပါတယ်ရှင်
။ဒီကနေ့နောက်ဆုံးရထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေရဲ့အချင်းချုပ်ကိုမတ်တိုင်ကြီးထိုက်ကပြောပြပေးတာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုရဲမွန်ဖြစ်ပြီးအတန်လွှင့်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျင်မီကော့ခ်နဲ့ဇူဘဲအတာရဲ့တို့ဖြစ်ကြပါတယ်။ဒီမနေ့ VOA အစီအစဉ်တွေကို line meter 24 40 51နဲ့ line lat meter 190တို့အပြင် VOA Facebook စာမျက်နှာကပါရုပ်တံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းရှင်းကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်တော်ကခင်မောင်ဆိုးမင်းပါခင်ဗျာ။
This program has come to you from the Voice of America, Washington.